Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဖေဖော်ဝါရီလ17ရက်ဇာတာပတိည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျကျွန်တော်ကတော့အောင်အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိငီထိုင်နေသူကြီးညပေးမှာပါဥရောပကိုလူခိုးသွင်းဖို့စူးစမ်းနေသူတွေကိုနှိမ်နင်းဖို့နေတိုးစစ်တမတွေဆီလွတ်လိုက်တာ။နောက်ဒီအမေရိကန်ပြည်အောင်စုမှာပထမဆုံးအကြိမ်ကျင်းပဖို့ရှိနေတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုဒုသမရဥညံထွန်းတက်ရောက်မှာဒီအကြောင်းထိပ်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်ကြီး
။ကောင်းပါပြီရှင်။မြန်မာနိုင်ငံရဲ့သမိုင်းဝင်2015ရွေးကောက်ပွဲအမှတ်တရအနေနဲ့နိုဝင်ဘာ8ရက်ဒဏ်ရာရီစာအုပ်ထုတ်ဝေတဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
လူဒန်းစာပေါင်းစုံမဲဆန္ဒရှင်ပေါင်းစုံခလာမဲရွေးကောက်ခံအားလုံးရဲ့အတန်တွေကိုစုပြီးတော့အားလုံးပြန်ကြောင်းလုပ်ပေးလိုက်နိုင်တဲ့အတွက်အမြဲတမ်းဂုဏ်ယူအားရပါတယ်
ဖန်မြန်မာဥက္ကဋ္ဌစာရေးဆရာမမတ်တီရာဆန်းချောင်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူထိုင်းနိုင်ငံရောက်မြန်မာအလုတ်သမားတွေအတွက်အလုတ်သမားရေကျွမ်းကျင်သူတွေနဲ့မြန်မာအစိုးရအလုတ်သမားဝန်ကြီးဌာနတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတဲ့အကြောင်းတွေပြင်အမျိုးသားလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့အကြောင်းအရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မတ်တိန်ကြီးထိုက်တို့ကကြေညာပေးပါအောင်ရှင်
စီးပွားနိုင်ငံကပြည်ရင်းစစ်ကိုအဆုံးသတ်ဖို့အပြေရှာတဲ့ဂျာမနီနိုင်ငံရဲ့ဒီနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲစီးရီးယားမှာအပြစ်ရဖို့ရုရှားကကန့်လန့်လိုက်ပါတယ်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဂျနေဒီကစ်တလော့ဖ်ကမတ်လတရနေ့မှာစပြီးတော့အပြစ်ခတ်ရဖို့ကန့်လန့်လိုက်တာပါစီးရီးယားမှာသမ္မတဘရှားအဲအာဆက်ကိုဖျောက်ချဖို့ကြိုးစားနေတဲ့သဘုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင်IS တွေနဲ့တိုက်ပွဲတွေကြောင့်9နှစ်အတွင်းလူပေါင်း2သိန်းခွဲကျော်တည်ဆုံးခဲ့တာဟာနှစ်ပေါင်းများစွာအတွင်းကမ္ဘာပေါ်ကလူသားတွေအပေါ်အကြီးမားဆုံးကပ်ဘေးဆိုက်ရောက်မှုကြီးလည်းဖြစ်ပါတယ်ရုရှားနိုင်ငံဟာသမ္မတအဆက်အစိုးရကိုထောက်ခံပြီးစီးရီးယားမှာ IS တွေကိုချေမှုန်းဖို့လေကြောင်းတိုက်ခိုက်မှုတွေလုပ်နေပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုအများစုဟာအဆက်အစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့အလေအလတ်သဘောထားဝါဒီသဘုံတွေကိုပြတ်မှတ်ထားတာဖြစ်တယ်လို့ပြောဆိုကြပါတယ်မကြသေးခင်တုန်းကတော့အလက်ပုံမျိုးကိုရုရှားတွေကဘုံကျဲတိုက်ခိုက်တာကြောင့်ကုလသမဂ္ဂဥဆောင်တဲ့ညီငယ်ဆွေးနွေးပွဲကနေတဘုံတွေကထွက်ခွာလာခဲ့ပါတယ်ခင်ဗျာ
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုကဥရောပကိုလူခိုးသွင်းမှုစူးစမ်းသူတွေကိုတားဆီးဖို့အီဂျီနာပင်လယ်စီစစ်သင်္ဘောတွေဆေလွှတ်လိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာရဲ့ထောက်ခံမှုနဲ့ဒီကနေ့မှအခုလိုဆောင်ရွက်လိုက်တာဖြစ်ပါတယ်နေတိုအဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဒုတိယနဲ့နောက်ဆုံးရဲ့အဖြစ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးနေပါတယ်ဒီနေ့အတွင်းချမ်းဖက်သမားတွေကိုအရှိန်မြင့်တိုက်ခိုက်မဲ့အမေရိကန်ရဲ့အစီအစဉ်ကိုထောက်ခံမှုအတွေ့ဆီးရီးယားနဲ့အီရတ်နိုင်ငံတဲက IS စစ်သွေးချတွေကိုတိုက်ခိုက်နှိမ်နင်းမှုတွေမှာပါဝင်တဲ့နိုင်ငံနှစ်ထားစဉ်ကျော်ကခေါင်းဆောင်တွေနဲ့တွေ့ဆုံမှုမျှော်လင့်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောကြားတဲ့အကြောင်း AB သတင်းတရမှဖော်ပြပါရယ်ဝန်ကြီးကာတာကဒီကနေ့အစည်းအဝေးပွဲအတွင်းနေတိုအဖွဲ့ဝင်တွေနဲ့နေတိုအဖွဲ့ဝင်မဟုတ်တဲ့ဆော်ဒီအာရေဗျာ၊အီရတ်တို့နဲ့အမေရိကန်ရဲ့အစည်းအဝေးကိုအသေးစိတ်ဆွေးနွေးမယ်လို့လည်းသတင်းတောက်တွေကိုပြောပါရယ်တခြားနိုင်ငံတွေအနေနဲ့လည်းအစွန်းရောက်တွေကိုနှိမ်နင်းနေတဲ့စစ်စင်ရေးတွေမှာစီးရေးအရာဒါမှမဟုတ်ငွေကြေးထည့်ဝင်တာမျိုးလိုပိုပြီးပါဝင်လှုပ်ဆောင်ဖို့သူ့အနေနဲ့မေးမြန်းဖို့ရှိပါတယ်ဒီတော့တွင်တူရကီမှာရောက်ရှိနေတဲ့ဆီးရီးယားဒုက္ခသည်နှစ်တန်းခွဲကိုဥရောပသမ္မတနိုင်ငံတွေနဲ့ထိစပ်နေတဲ့နေဆက်တွေကိုဘတ်စကားတွေနဲ့ပို့ပြမယ်လို့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကထပ်မံချင်းချောက်ပြောဆိုပါတယ်တူရကီမှာရောက်နေတဲ့ဒုက္ခသည်တွေကိုကူညီဖို့သူတို့အနေနဲ့နိုင်ငံတကာအထောက်အပံ့မရဘူးဆိုရင်ဒီဒုက္ခသည်တွေကိုတခြားနိုင်ငံကိုပို့ဆောင်မယ်လို့ဥရောပသမ္မတကော်မရှင်ဥက္ကဋ္ဌယွန်းကလောက်ဒီဂျွန်ကာကိုသူပြောခဲ့တဲ့အကြောင်းလွှင့်ခဲ့တဲ့သတင်းပတ်အတွင်းပေါက်ကြားလာတဲ့သတင်းကိုအန်ကာရာမြို့မှာကျင်းပနေတဲ့စီးပွားရေးဆိုင်ရာနှီးနှောဖလှယ်ပွဲအတွင်းအာရဝန်ကအတည်ပြုပြောဆိုလိုက်တာဖြစ်ပါတယ
်ဇီကာဗိုင်းရပ်စ်နဲ့ချွေးရင်းချက်ရှိတဲ့ကလင်းငယ်တွေမွေးပွားမှုတို့များလာမှုကြားချိတ်ဆက်မှုရှိရဲဆိုတဲ့ခိုင်မာတဲ့အထောက်အထားတွေတွေ့ရှိရတယ်လို့ New England Journal of Medicine ရဲ့ဆောင်းပါးတစ်ခုမှာဖော်ပြလိုက်ပါတယ် Slovenia သုတေသနပညာရှင်အဖွဲ့တစ်ခုရဲ့ဆောင်းပါးကိုတော့သူတို့ရဲ့လေ့လာတွေ့ရှိမှုကိုထောက်ခံတဲ့ American ကျန်းမာရေးဆိုင်ရာကျွမ်းကျင်သူအဖွဲ့တစ်ခုရဲ့အာပေါ်နဲ့အတူမနေ့ကဗုဒ္ဓဟူးနေ့ကထုတ်ဝေတာဖြစ်ပါတယ်ကိုဝင်ဆောင်စဉ် Zika virus ကူးစက်ခံထားရတဲ့မိခင်နဲ့ပုံမှန်မဟုတ်တာကြောင့်ဖျက်ချလိုက်ရတဲ့သတိသားကိုလေ့လာခဲ့တာဖြစ်ပါတယ်ဘရာဇီးနိုင်ငံက Zika virus ကူးစက်ပြန့်ပွားမှုအများဆုံးဖြစ်နေတဲ့နိုင်ငံမှာ Zika virus ကူးစက်ခံရမှုတွေမြင့်တက်လာတာနဲ့အတူငွေကင်းစကလင်းငယ်တွေမှာအုံနောက်ဖွံ့ဖြိုးမှုမရှိတဲ့အခြေအနေမြင့်တက်လာတာနဲ့လည်းဘရာဇီးနိုင်ငံကြုံတွေ့နေရတာပါ ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားနေတာကြောင့်2016ခုနှစ်နွေရာသီအိုလံပစ်ပွဲတော်ကျင်းပမဲ့ဘရာဇီးနိုင်ငံကိုကိုဝင်ဆောင်မိခင်တွေနောက်ဒီကလေးယူဖို့စိတ်ကူးထားတဲ့အမျိုးသမီးတွေခရီးမသွားကြဖို့လေကျန်းမာရေးဆိုင်ရာကျွမ်းကျင်သူတချို့ကအကြံပြုထားပါတယ်ဇီကာဗိုင်းရပ်စ်ကိုတိုက်ဖြတ်ဖို့အတွက်ချင်းနှိမ်နှင်းရေးကိုအလေးထားလှုပ်ဆောင်ရမယ်လို့အမေရိကန်လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကဒီဗုဒ္ဓဟူးနေ့မှာအမေရိကန်လွှတ်တော်ကော်မတီရှေ့မှောက်မှာအစီရင်ခံခဲ့ပါတယ်ခင်ဗျာ
လူမှုကွန်ရက် Twitter ကသုံးဆွဲသူတွေပိုပြီးအဆင်ပြေသုံးဆွဲရလွယ်ကူစေရဲ့အတွက်ဝန်ဆောင်မှုပိုင်းအပြောင်းလဲတွေလုပ်ဖို့စဉ်းစားနေတဲ့အကြောင်းပြောလိုက်ပါတယ် Twitter ရဲ့စွမ်းဆောင်ရည်ကတိုးတက်လာတာမရှိဘဲဒေါ်လာ390ကျော်အရှုံးပေါ်နေတယ်လို့နောက်ဆုံးအစီရင်ခံစာကဖော်ပြပြီးတဲ့နောက်အခုလိုပြုပြင်ပြောင်းလဲရေးလုပ်ဖို့စဉ်းစားလာတာဖြစ်ပါတယ်လူမှုကွန်ရက်အသုံးပြုသူတွေကြားမှာ Twitter ကိုကြဲကြဲပြန့်ပြန့်လက်ခံသုံးဆွဲနေကြပေမဲ့အရင်ကတည်းကရှိနေတဲ့လူမှုကွန်ရက် Facebook နဲ့ Snapchat Instagram တို့လိုနောက်မှထွက်လာတဲ့လူမှုကွန်ရက်တွေနဲ့ပါရှင်ပြိုင်နေရတာဖြစ်ပါတယ်Twitter အသုံးပြုသူတွေအနေနဲ့ post တင်တဲ့အခါမှာစလုံးရေ140ထက်မပိုဖို့နောက်ကိုယ့်ရဲ့ Twitter မှာရေးသားတာနဲ့တစ်ဖက်သားရဲ့ Twitter ကိုတုံ့ပြန်စာရေးသားတာတွေလို့အသုံးပြုရတဲ့အခြေအနေတွေပေါ်မှာလိုက်ပြီးအထူးသင်ကိတ္တတွေအသုံးပြုဖို့မဖြစ်မနေလှုပ်ဆောင်ရတာကြောင့်တခြားလူမှုကွန်ရက်တွေထက်300ဆွဲရခက်တဲ့ဆိုတဲ့ဖြစ်တင်ပြောဆိုမှုတွေလည်းခံနေရတာဖြစ်ပါတယ်Twitter ကနေရေးသားပေးပို့မှုတွေကို text message အဖြစ်ရယူနေသူတွေမပါဘဲနှစ်စဉ် Twitter အသုံးပြုသူတွေကိုအခြေခံပြီးပြုတ်လုတဲ့အခုနောက်ဆုံးထွက်လာတဲ့အစိုးရခန်းစာအရတော့2014ခုနှစ်က Twitter အသုံးပြုသူ309သန်းရှိခဲ့ရာကနေပြီးခဲ့တဲ့2015ခုနှစ်မှာ305သန်းကိုရော့ချခဲ့တယ်လို့ Twitter ရဲ့ပူရဲတီထောင်သူ Jack Dorsey ကမနေ့ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ဒါပေမဲ့လည်း2014ခုနှစ်ကဒေါ်လာ125သန်းအရှုံးပေါ်ခဲ့တဲ့ Twitter ဟာပြီးခဲ့တဲ့နှစ်အတွင်းမှာတော့ဒေါ်လာသန်း90ကျော်အတိအကျပြောရရင်တော့90.2သန်းပဲအရှုံးပေါ်ခဲ့ပါတယ်ဒီနှစ်ထဲမှာတော့ Twitter ကိုသုံးဆွဲသူတွေပိုပြီး300ဆွဲရလွယ်ကူအောင်နဲ့ဗီဒီယိုတွေဓာတ်ရိုက်တင်နိုင်တဲ့အစီအစဉ်ကိုပိုကောင်းလာအောင်အဓိကထားလှုပ်ဆောင်မယ်လို့လည်း Twitter ရဲ့ပူးတွဲတည်ထောင်သူကပြောဆိုခဲ့ပါတယ်
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
သောရင်းနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်တော်စုမှာပထမဆုံးအကြိမ်ကျင်းပဖို့ရှိတဲ့ American ASEAN ထိပ်သီးအစည်းအဝေးကိုမြန်မာသမ္မတဦးသိန်းစိန်တက်ရောက်မှာမဟုတ်ဘဲသူကိုယ်စားဒုသမ္မတဦးညံထွန်းတက်ရောက်မှာပါ။မကြာခင်တာဝန်ကနေအနားယူရတော့မဲ့သမ္မတဦးသိန်းစိန်အနေနဲ့ဒီထိပ်သီးအစည်းအဝေးပွဲကိုအခြား ASEAN ခေါင်းဆောင်တွေနဲ့အတူတက်ရောက်မယ်လို့မူလကအစီအစဉ်ရှိထားပေမဲ့အကြောင်းအမျိုးမျိုးကြောင့်မအားလတ်တဲ့အတွက်သမ္မတဦးသိန်းစိန်တက်ရောက်နိုင်ခြင်းမရှိဘူးလို့သမ္မတရုံးကအတည်ပြုပြောပါရယ်။ဒီထိပ်သီးအစည်းအဝေးကို American ပြည်ထောင်စု California ပြည်နယ် Sunnylands မှာ February 15ရက်ကနေ16ရက်နေ့အထိ American သမ္မတ Barack Obama ကတာဝန်ယူဦးဆောင်ကျင်းပမှာဖြစ်ပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေး၊လုပ်ငန်းတင်များစတင်ထူထောင်ရေး၊ကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှု၊ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေ၊အကြမ်းဖက်မှုတိုက်ဖျက်ရေး၊လူမောင်ခိုကူးမှုတိုက်ဖျက်ရေး၊တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့သမ္မတအင်ပီရိုအရာရှိတွေကပြောကြားပါရယ်သမ္မတဥပမာလက်ထက်မှာတော့ Asia Pivot ဆိုပြီးအာရှကိုအလေးပေးတဲ့နိုင်ငံကြားရေးမူဝါဒကျင့်သုံးခဲ့ပြီးအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအထူးဂရုပြုခဲ့တယ်လို့အာဆီယံဟာအမေရိကန်ပြည်ထောင်စုရဲ့စတုတ္ထမြောက်အကြီးဆုံးကုန်သွယ်ဘက်ဒေသကြီးလည်းဖြစ်ပါရယ်ခင်ဗျာ
နှစ်နိုင်ငံပူးတွဲလှုပ်ဆောင်နေတဲ့ခေဆောင်ဆက်မှုစုံကိုရပ်ဆိုင်ဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ချေညာတာဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါရယ်မြောက်ကိုရီးယားရဲ့ကိုရီးယားနိုင်ငံငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကော်မတီကဒီကနေ့မှကြေညာချက်ထုတ်လိုက်တာဖြစ်ပါတယ်။နယ်စပ်ကနေ10ကီလိုမီတာအကွာမှာရှိတဲ့ဒီဆက်မှုဆောင်ကိုပိတ်ပစ်ဖို့တောင်ကိုရီးယားကမနေ့ကကြေညာပါတယ်။မြောက်ကိုရီးယားအနေနဲ့ဒီဆက်မှုဆောင်ကရရှိတဲ့အကျိုးအမြတ်နဲ့နျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေလှုပ်ဆောင်နေတာဖြစ်ပြီးဒီအခြေအနေကိုတားဆီးဖို့လုပ်ငန်းတွေအခုလိုရန်နာတာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့ကြေညာချက်ထွက်မလာခင်မှာတောင်ကိုရီးယားလုံသားတွေကလုပ်ငန်းသုံးဆက်ပစ္စည်းတွေကိုဒီကနေ့မနေ့အစောပိုင်းမှာကေဆောင်ဆက်မှုဇုံကနေစတင်တည်ဆောင်နေပါပြီ။တောင်ကိုရီးယားနိုင်ငံသားတွေအားလုံးဆက်မှုဇုံကထွက်ခွာဖို့နဲ့ခြံခဲ့တဲ့ပစ္စည်းတွေအားလုံးကိုသိမ်းဆည်းမှာဖြစ်ပြီးစစ်အုပ်ချုပ်ရေးနေမြေအဖြစ်နဲ့လည်းမြောက်ကိုရီးယားဘက်ကကြေညာခဲ့ပါတယ်။ 1969နှစ်လွန်ကာလတွေထုံးကတောင်နှင်းမြောက်ကိုရီးယားအခြားနေကြီးပြအမျိုးသားပြန်လည်ပေါင်းစည်းရေးသဘောတူညီချက်အရ2004ခုနှစ်မှာဒီဆက်မှုဇုံကိုစတင်ဖွင့်လှစ်ခဲ့တာပါကေဆောင်းဆက်မှုဇုံမှာတောင်ကိုရီးယားကုမ္ပဏီပေါင်း120ကျော်လာရောက်ရှင်းနီးလုပ်ကိုင်နေတာဖြစ်ပြီးနှစ်စဉ်ဒေါ်လာတန်း100လောက်ကုန်ကျစရိတ်ရှိပါတယ်မြောက်ကိုရီးယားနိုင်ငံသား9,300လောက်ဟာဒီဆက်မှုဇုံမှာလုပ်ကိုင်နေတာကြောင့်လည်းသူ့နိုင်ငံအတွက်လိုအပ်တဲ့ခိုင်မာတဲ့ငွေကြေးကိုအဲ့ဒီကနေမြောက်ကိုရီးယားအစိုးရရရှိနေတာဖြစ်ပါတယ်
2004ခုနှစ်ကဗြိတိန်တပ်အမတ်ကိုတိုက်ခိုက်မှုကြောင့်အစ္စလာမစ်စစ်သွေးကြခေါင်းဆောင်တဦးနဲ့သူ့အုပ်ကူညီသူ2ဦးပေါ်ချမှတ်ထားတဲ့တေးတံကိုဘင်္ဂလားဒေ့ရှ်တရားရုံးတရုံးကထပ်မံအတည်ပြုလိုက်ပါတယ်။တရားမဝင်ဟာကတ်တူဂျီဟက်အလ်အစ္စလာမီအဖွဲ့ရဲ့အကြီးအကဲမက်ဖတီအဗ်ဒူဟန်နန်နဲ့သူ့ရဲ့နောက်လိုက်2ဦးကိုရဲ့အယူခံကိုအထက်ရုံးကပယ်ချလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာဗြိတိန်တပ်အမတ်အန်ဝါချောဒရီကိုတိုက်ခိုက်မှုနဲ့အဲ့ဒီ3ဦးကိုပြည်တံချမှတ်ထားတော့ပါနိုင်ငံအရှိမြောက်ပိုင်းဆီလ်ဟက်မြို့ကဆူဖီဂူဘိတ်မန်ကိုတွားရောက်စဉ်အတွင်းလက်ပစ်ဘုံးနဲ့တိုက်ခတ်ခဲ့တာမှာမစ္စတာချောဒရီအသက်ရှင်ကျန်ရစ်ပေမဲ့လာရောက်ဆူတောင်းသူအခြားဦး3ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းမှာတရုတ်နှစ်သက်ကိုပထမဆုံးနေ့ကဖြစ်ပွားခဲ့တဲ့ဈေးသွယ်တွေနဲ့ရဲတွေချအကြမ်းဖက်မှုတွေမှာပါဝင်ခဲ့ကြတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုဒီကနေ့ဆွဲချက်တင်လိုက်ပါတယ်တရုတ်နှစ်သက်ကိုအလိုက်ရဲ့ပထမဆုံးနေ့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကတော့2014ခုနှစ်ဒီမိုကရေစီရေလှုပ်ရှားမှုနောက်ပိုင်းအဆိုးအဝါဆုံးအကြမ်းဖက်မှုဖြစ်ပါတယ်။တနင်္လာနေ့ညကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာတော့ဆန္ဒပြသူတွေကရဲတွေကိုအုတ်ခဲတွေနဲ့ပစ်ပေါက်စီးပွားရေးရပ်ကွက်မုန်းကော့မှာအမိုက်ပုံးတွေကိုမီးရှို့မှုတွေနဲ့ဆက်ဆက်ပြီးလူပေါင်း64ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာတော့လူ38ယောက်ဆွဲချက်တင်ခံရပါတယ်။အကြမ်းဖက်မှုကိုထိမ့်သိမ့်မှုအတွေ့ရဲတွေကမိုးပေါ်ထောင်ပြီးတနက်နေ့ချက်ပစ်ပေါက်ခဲ့ရပြီးအာရှတိုက်ရဲ့အလုံးကြုံဆုံးမြို့တစ်ခုအဖြစ်သတ်မှတ်ခံရတဲ့ဗီတိန်ကိုလိုနီဟောင်းဟောင်ကောင်မှာဒီလိုဖြစ်ရမျိုးကဖြစ်လေဖြစ်ထမရှိပါဘူး။နှစ်ဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130ကျော်လဲဒဏ်ရာရခဲ့ပါတယ်။ဆွဲချက်တင်ခံရသူတွေကအနည်းဆုံးတဦးကတော့ဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ရေးရဖို့တောင်းဆိုနေတဲ့ဟောင်ကောင် Indigenous အဖွဲ့ကဖြစ်ပါတယ်။
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မတင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးအနေနဲ့2015ရွေးကောက်ပွဲအမတ်တရအနေနဲ့နိုဝင်ဘာ8ရက်ဒဏ်ရာရစာအုပ်ထုတ်ဝေတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့သမိုင်းဝင်2015အထွေထွေရွေးကောက်ပွဲအမတ်တရအနေနဲ့စာရေးဆရာဆရာမတွေနဲ့ဆန္ဒမဲထည့်ခဲ့ကြတဲ့မဲဆန္ဒရှင်တွေခန်းစားချက်ပုံရိပ်တွေကိုစုစည်းဖော်ပြထားတဲ့နိုဝင်ဘာ8ရက်ဒဏ်ရာရစာအုပ်ကိုဖန်မြန်မာအဖွဲ့ကဒီကနေ့ထုတ်ဝေလိုက်ပါတယ်။ပြည်သူတွေရဲ့ခန်းစားချက်တွေကိုပြည်သူတွေလက်ထဲအရောက်ပြန်လည်ထည့်ပေးတဲ့အတွက်ကုန်ယူတယ်လို့ဖန်မြန်မာအဖွဲ့ဥက္ကဋ္ဌကလည်းပြောဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မှတ်သိငင်လင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။2015အထွေထွေရွေးကောက်ပွဲနေ့မှာကဏ္ဍပေါင်းစုံကနေပါဝင်ရဲကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အသံတွေခန်းစားချက်တွေကိုစူးစီးပြီး November 8 Diary စာအုပ်ကိုထုတ်ဝေနိုင်တဲ့အတွက်ဂုဏ်ယူတယ်လို့ပန်မြန်မာအဖွဲ့ဥက္ကဋ္ဌစာရေးဆရာမမတ်တီရာစံကြောင်းကပြောဆိုလိုက်ပါတယ်
ကျမတို့ပြည်သူတွေရဲ့အတန်တွေကိုပြန်စုထားတာပဲပေါ့နော်လူသားစံနဲ့ essence ပေါအောင်လို့ဒီလူတို့လူတန်းစားပေါင်းစုံမဲဆန္ဒရှင်ပေါင်းစုံဟလာမဲရေကောက်ခံအားလုံးရဲ့အတန်တွေကိုစုပြီးတော့အားလုံးပြန်ကြအောင်လုပ်ပေးလိုက်နိုင်တဲ့အတွက်အမြဲတမ်းဂုဏ်ယူအားရပါတယ
်ဒီနေ့ပန်မြမာကထုတ်ဝေလိုက်တဲ့ November 8 Diary စာအုပ်မှာစာရေးဆရာတွေမဲဆန္ဒရှင်ပြည်သူတွေရဲ့အတွေ့အကြုံတွေခန်းစားချက်တွေကိုပုံဖော်ထားတဲ့ကြပြားနဲ့စောင်းပါ106ပုံကိုထည့်သွင်းဖော်ပြထားပါတယ်။ရွေးကောက်ပွဲနေ့ကမဲဆန္ဒရှင်တွေရဲ့ခန်းစားချက်တွေကိုပုံဖော်နိုင်တဲ့စောင်းပါတွေကိုသာရွေးချယ်ခဲ့တယ်လို့ပန်မြမာအဖွဲ့ဒါရိုက်တာစာရေးဆရာမမိချမ်းဝေကအခုလိုပြောပါတယ်
။အရင်သားပိုင်းကြတော့လေကျမတို့ကဒီစာရေးကကဏ္ဍဝင်စာပေကြီးအဲ့ဒီလိုကြီးမဟုတ်တဲ့အတွက်ကြောင့်မလို့ထဲမှာရေးထားတဲ့ဟိုကစာပုံတို့နောက်တော့အပြောနဲ့ရင်းနဲ့ရောနေတယ်တို့အဲ့လိုမျိုးတွေဖောင်ကြီးမထားပဲနဲ့ဒီနိုဝင်ဘာလ10ရက်နေ့ရဲ့ပုံရိပ်တွေပါမယ်လှုပ်ရှားမှုတွေပါမယ်စိတ်ခံစားမှုတွေပါမယ်အဲ့ဒီရဲ့ထူးခြားဖြစ်စဉ်တွေပါမယ်အတွေ့အကြုံတွေပါမယ်အဲ့ဒီဟာဒီကိုပဲဦးစားပေးပြီးတော့ကျမတို့ရွေးချက်တာပါ
နိုဝင်ဘာ8 Diary စာအုပ်မှာမဲပေးခဲ့ရတဲ့စာရေးဆရာတွေအပြင်မဲဆန္ဒရှင်ပြည်သူတွေမဲယုံဆောင်သူတွေမဲယုံဆောင်ကြည့်လေ့လာသူတွေသတင်းထောက်တွေအပြင်မဲပေးခွင့်ဆုံးရှုံးခဲ့ရသူတွေရဲ့စာပေလက်ရာတွေကိုဖော်ပြထားပါတယ် မဲယုံဆောင်သူတဦးရဲ့အတွေ့အကြုံတွေအကြောင်းစာမူကိုဖော်ပြခံရတဲ့အတွက်ထောကြီးကြီးလေးကကြေညာနေပါတယ်
ရည်ရက်ပေါ့နော်စစ်တပ်ပေါ့အဲစစ်တပ်ထဲမှာသွားဆောက်မှာဆိုတော့ဟဲ့ဖြစ်ပါမလားငါနဲ့ငါကြောက်တယ်ဆိုတော့မဟုတ်ပါဘူးတဲ့ဒီဖြစ်လို့ဖြစ်ပါဆိုတော့မရဘူးတဲ့အန်ဒီတို့လိုအသက်ကြီးတဲ့လူသွားတော့ကောင်းတာပေါ့တဲ့ကောင်းပြီနဲ့စဉ်းစားရတယ်ပေါ့နောက်ပြောအန်ဒီကပြောရဆိုတော့ပါလဲဆိုတော့ကျွန်တော်ရောက်ပို့လိုက်အဲ့ဒါနဲ့ကျွန်တော်အဲ့ဒီရောက်သွားရောအဲ့ဒီကရောက်သွားပြီးတော့ပြန်လာတဲ့ခါကျတော့ငကိုရဲရေးချင်တာနဲ့ကြိုပြီးအဲ့ဒီစာမူလေးကိုရေးထားတယ်အနောက်ခါကျတော့ဒုတိယပြန်မြန်မာနေပြီးတော့ဒီလိုစာမူလေးတွေဖိတ်ခေါ်တယ်ဆိုတော့ဝမ်းသာအားနဲ့ကျွန်တော်ရေးလိုက်တော့ပါလာအဲ့ဒါကြောင့်မလို့ကျွန်တော်ရဲ့ကိုယ်စလဲကိုနေလင်းအောင်ရောပဲမြမာရောဒီစာလေးပါလာတဲ့အတွက်တိုင်းပြည်ရဲ့အချိုးအဝှက်တစ်ခုမှတင်းရှားရှားပါဝင်ရတဲ့အတွက်အထူးပဲကျေးဇူးတင်ကြောင်းပြောကြပါလိမ့်ရှင
်ဒီနေ့နေ့လဲရန်ကုန်မြို့တော်ဝင်စင်တာမှာကျင်းပတဲ့စာအုပ်မိတ်ဆက်ပွဲမှာတမိုင်းဝင်ရွေးကောက်ပွဲနေ့ကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုလည်းပြသခဲ့ပါတယ်ဒါအပြင်စာအုပ်မိတ်ဆက်ပွဲလာရောက်တဲ့စာရေးဆရာတွေစာမူရှင်တွေနဲ့ပရိသတ်တွေကရွေးကောက်ပွဲနေ့မှာမဲပေးခဲ့တဲ့အတွေ့အကြုံအတိုင်းလက်တမ်းမှမင်တို့ပြီးသူတို့ရဲ့ဖြစ်ချင်တဲ့ဆန္ဒတွေနဲ့ဆုတောင်းတွေကိုရေးသားဖော်ထုတ်ခဲ့ကြပါတယ်။ရွေးကောက်ပွဲနေ့အတွေ့အကြုံတွေကိုနိုင်ငံတကာပရိသတ်တွေပါဖတ်ရှုနိုင်အောင်လို့နိုဝင်ဘာ8ရက်နေ့ဒိုင်ယာရီစာအုပ်ကိုအင်္ဂလိပ်ဘာသာနဲ့ပါထုတ်ဝေထားတာပါ။ပန်မြမအဖွဲ့အနေနဲ့လက်ရှိအင်္ဂလိပ်ဘာသာပြန်စာအုပ်မှာစောင်းမ25ပုဒ်ပဲထုတ်ဝေနိုင်သေးပေမဲ့နောက်ဆက်တွဲကြံနေသေးတဲ့စောင်းမနဲ့ကြပြားတွေကိုလည်းဘာသာပြန်ပြီးဆက်လက်ထုတ်ဝေသွားဖို့ရှိပါတယ်ရှင်
။မတ်တင်ဂီလင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်အကြီးအကဲတွေရဲ့အမျိုးလင့်ချက်တွေကိုတင်ပြပေးပါမယ်။လာမယ့်လွှတ်တော်တက်တန်9နှစ်အတွင်းပြည်တွင်းငြိမ်းချမ်းရေးနဲ့ဒေသအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုအလေးပေးလှုပ်ဆောင်သွားဖို့မျှော်လင့်တယ်လို့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်အကြီးအကဲတချို့ကပြောပါတယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဦးဆောင်ဖွဲ့စည်းထားတဲ့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေရဲ့ပထမဦးဆုံးအကြိမ်ပုံမှန်အစည်းအဝေးတွေကိုဒီလအစောပိုင်းမှာပဲခေါ်ယူခဲ့ကြသလိုလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုလည်းရွေးချယ်ခဲ့ကြပြီဖြစ်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ချက်တွေရှိပါသလဲ။အပြည့်အစုံကိုတော့မခင်ဖြူထွေးကဆက်သွယ်မြင်းမြန်းတင်ပြထားပါတယ်ရှင်။
ဒီကနေ့နိုဝင်ဘာလမှာမြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအပြတ်သက်နဲ့အနိုင်ရပြီးတဲ့နောက်ပရမဆုံးချင်းစတင်ခေါ်ယူတဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအနေနဲ့ရှေ့ဆက်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မျှော်လင့်ချက်တွေလည်းအများအပြားရှိနေတာပါ။ပြည်နယ်လွှတ်တော်အကြီးအကဲတချို့ကတော့လာမယ့်လွှတ်တော်တက်တန်း9နှစ်အတွင်းမှာပြည်တွင်းငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအလေးပေးလှုပ်ဆောင်သွားမယ်လို့ပြောပါရယ်။ကယားပြည်နယ်လွှတ်တော်တရဲ့ဥက္ကဋ္ဌအဖြစ်ရွေးချယ်ခံရတဲ့ရှားတော်မြို့နယ်မဲဆန္ဒနယ်အမှတ်1လွှတ်တော်ကိုယ်စားလှယ်ဦးလာထွေးကတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လူမှုအသံကိုနားထောင်ပြီးလူမှုတွေရဲ့လိုအပ်ချက်တွေကိုဖော်ဆောင်ပေးနိုင်အောင်ကြိုးပမ်းသွားမယ်လို့ VOA ကိုပြောပါတယ်
။ကျွန်တော်တို့ကပြည်တွင်းငြိမ်းချမ်းရေးပေါ့ကျွန်တော်တို့ငြိမ်းချမ်းရေးရမှပဲအလုံးဖွံ့ဖြိုးတိုးတက်နိုင်တယ်လေ။နောက်ငြိမ်းချမ်းရေးပြီးလို့ရှိရင်တိုင်းရင်းသားအရေးပေါ့တိုင်းသားအရေးဆိုတာကတော့ကျွန်တော်တို့ဒီမှာကြားပြည်နယ်မှာတိုင်းရင်းသား၉မျိုးရှိတယ်လေ။တိုင်းရင်းသား၉မျိုးမှာကကျွန်တော်တို့အခုရင်းတလဲဆိုတာကနည်းနည်းလေးတိုင်းနာကွန်မြူရဲမှာအလုံးနဲ့မေးမိနေတယ်ပေါ့လေမေးမိနေဆိုတာလူမျိုးရဲလူကြီးတွေနဲ့တော့อยู่ပေါ့အဲ့ဒါလေးကိုလည်းကျွန်တော်တို့ဖော်ထုတ်မယ်တခြားသူတို့ရဲ့ရှင်မျိုးအတွက်နဲ့လည်းသူတို့ဓာတ်ဥဖြစ်အောင်လို့ကျွန်တော်တို့ဖော်မယ်ဘယ်လိုပြောမလဲသူတို့ရဲ့အားနည်းချက်တွေကိုကျွန်တော်တို့လုတ်ပေးမှာပေါ့ဒိမ့်ဒိမ့်မို့ပေါ့နောက်အခုကျွန်တော်တို့ကဒီကျွန်တော်တို့လုတ်ချင်တာဆိုတာထဲကျွန်တော်တို့ရဲ့အားကျွန်တော်တို့ကိုမဲပေးခဲ့တဲ့တိုင်းနာလုတ်တာပြည်သူတွေရဲ့အတန်ကိုကျွန်တော်တို့ကောင်းကောင်းနားထောင်မယ်နောက်အဲ့ဒီမှာမှသူတို့ရှိတာတံပြန်လာတဲ့အတန်နဲ့ကျွန်တော်တို့လှုပ်ရှားတဲ့ကြိုက်တဲ့ဟာလေးတွေကိုကျွန်တော်တို့ဥပဒေပြုမယ်လို့မှန်းထားတယ်
။ NLD ဥဆောင်တဲ့အစိုးရတဲ့ဖွဲ့စည်းပြီးတဲ့အခါပြည်내အစိုးရနဲ့လက်တွဲပြီးလူမှုတွေရဲ့လိုအပ်ချက်တွေကိုပုံမဖြည့်ဆည်းဆောင်ရွက်ပေးနိုင်ဖို့မျှော်လင့်တယ်လို့လည်းသူကပြောပါရယ်။ပြည်내လွတ်တော်တွေရဲ့လုပ်ငန်းတွေနဲ့လှုပ်ပိုင်ခွင့်တွေခွဲခွဲခြားခြားဖြစ်လာဖို့ကတော့ပြည်တော်စုလွတ်တော်အစင်မှာဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးအကောင့်ထဲပေါ်ပြီးမှပဲတတ်တမမတ်ဖြစ်လာနိုင်တယ်လို့ချင်းပြည်내လွတ်တော်ဥက္ကဋ္ဌဦးစိုးဘွဲကပြောပါရယ်။
အခုကတကယ်တမ်းဆိုတော့ဆက်တော်အနေနဲ့ဒီဒီရဲ့အကျိုးဖြစ်ထွေးမဲ့ဥပမာနံပါတ်1ကအခြေခံဥပဒေကိုပြင်ဆင်မှကျွန်တော်တို့အာလုပ်ပိုင်ခွင့်ဟဲ့လုံလိုက်ကတော့ဒီနေနဲ့ဘို့ကိုကျွန်တော်တို့ဟိုဟာခွေချားပြီးတော့လုပ်ဖို့ကကျွန်တော်တို့ပြောလို့ရမှာနော်။ဒါလည်းဖြစ်ပြီးအဲ့ဒီအာဘို့နဲ့ဒီနဲ့လုပ်ပိုင်ခွင့်တော့ပတ်သက်နေတကယ်တမ်းဆိုတော့ဥပဒေပြုတ်အာပြင်ဆင်ဖို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့လုတ်ပိုင်ခွင့်ကိုရှိမှဆိုရအခုကတော့ကျွန်တော်တို့ကဗာရေးဖြစ်ပြီးပြည်နယ်တွဲကြတော့စစ်ဆားတာတော့အများကြီးရှိပါတယ်ဒေနိုင်ရမဆိုအခုကျွန်တော်တို့ချင်းပြည်နယ်ကစစ်တရေးလမ်းပတ်ချက်တွေကဥပမာလေရင်ကုန်းကျောင်းလေကျောင်းဘာမှအဆင်ပြေသေးဘူးအဓိကနံပါတ်1က ဒီလိုလိုက်ကြောင်းဟိုမြို့ပိုင်းကြီးကားကနေပလဲဝါဖြစ်ဖို့နိုင်ပြီးတော့အနောက်ဖက်အိန္ဒိယနိုင်ငံနဲ့ဆက်တူရေးလိုက်ကြောင်းလေးနာခုလို့အကောင်းဆုံးလုပ်နိုင်နေဆိုတော့ဒါပဲဖြစ်ဖြစ်ကျွန်တော်တို့လက်ထက်မှာဆရာများကြီးတော့ကြီးတယ်ဒါပေမဲ့အဓိကဘတ်ဂျက်ဒီပါဒီလေးဆိုတော့အဲ့ဒီတော့ကြောင်းဘို့ဆုကနေဘလို့လုပ်ပိုင်ခွင့်ကိုယ်ရင်းကိုစီမလဲဆိုတာကျွန်တော်တို့လည်းအတိအကျပြ
လွတ်တော်တဲ့အနေနဲ့ပြည်သူရဲ့အချက်တွေကိုရော့ပါနိုင်အောင်ကြိုးပမ်းသွားမယ်လို့ပြောပါရယ်လက်တလောမှာတော့အရင်လွတ်တော်ကချမှတ်ခဲ့တဲ့ဥပဒေတွေနဲ့လုပ်ငန်းတွေကိုပြန်လည်တုံ့တက်နေပြီးရှေ့ဆက်လှုပ်ဆောင်ရမယ်လုပ်ငန်းတွေကိုလည်းဆွေးနွေးနေတယ်လို့ပြောပါရယ
်ကျွန်တော်တို့ကတော့ဝင်နေလည်းကြောင်းအရင်ပြမားချင်းလွတ်တော်မှာဘာတွေလုပ်ထားခဲ့သလဲဘာတွေလုပ်နိုင်ခဲ့သလဲပေါ့လေနောက်တစ်ခုကကျွန်တော်ဥပဒေကြီးပိုင်းနဲ့ကျွန်တော်တို့တိုင်းဒေသကြီးသွားဖွဲ့နဲ့ second balance ဘယ်လောက်ဒီသူတို့လုပ်ထားခဲ့သလဲဘာဥပဒေတွေပြုထားခဲ့သလဲအကြံဉာဏ်တော့နဲ့ကျွန်တော်တို့အဲ့ဒါတွေကိုပြန်လေ့လာနေတယ်ပေါ့လေကျွန်တော်တို့ကတော့အတန်းနိုင်ဆုံးပြည်သူအတွက်ခုနပြည်သူအတွက်ကျွန်တော်တို့ဘာလုပ်ပေးနိုင်မလဲဥပဒေပေါင်းတွဲရနေကျွန်တော်တို့ဘယ်ကိစ္စတွေကိုလုပ်ပေးနိုင်မလဲဒါဥပဒေနဲ့အညီညွတ်ပြအောင်လုပ်ပေးနိုင်အောင်လဲကျွန်တော်တို့ကလက်ရှိကျွန်တော်တို့အရင်လုပ်ထားတဲ့မူတွေရဲ့နောက်ဘာတွေလုပ်ရမလဲဆိုတာတွေကကျွန်တော်လောလောဆယ်လေ့လာနေပါတယ်ပြည်သူတွေအတွက်တော့ကျွန်တော်တို့ကခုနပြောလို့ပေါ့သူတို့မှပြည်စည်းနေတဲ့ကိစ္စလေးတွေတက်တာမှုရအောင်ကျွန်တော်တို့ကြိုးစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်
အသစ်ဖွဲ့စည်းလိုက်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကတော့သမရသည့်ရွေးချယ်ပြီးတော့အစိုးရသည့်ဖွဲ့စည်းပြီးတဲ့အခါမှာပို့ပြီးတော့ပြင်းဖြစ်လာမှာဖြစ်တယ်လို့လည်းပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အကြီးအကဲတချို့ကပြောပါရယ်ဒုတိယအကြိမ်ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေကနေရွေးချယ်အတည်ပြုလိုက်တဲ့လွှတ်တော်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေကိုဒီလွှတ်တော်သည့်အပေါ်သူရဲ့မျှော်လင့်ချက်တွေနောက်လုပ်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းခဲ့ပြီးမယ်လို့အတော်များများကပြန်လည်ဖြေကြားဖို့တိုးဆောက်ခဲ့ကြပါရယ်ရှင်
မကင်မြူတွေမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အရေးကိစ္စတွေကိုတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်နိုင်ငံအစိုးရအဆင့်ဆွေးနွေးပွဲတွေကိုတောက်ကြနေမှာကျင်းပပြုလုပ်ဖို့ရှိပါတယ်ဒီဆွေးနွေးပွဲမစတင်ခင်မှာမြန်မာရွှေ့ပြောင်းအလုပ်သမားအရေးနဲ့ပတ်သက်လို့ကြွမ်းကျင်သူတွေနဲ့မြန်မာအစိုးရအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေဟာဗန်ကောက်မြို့မှာကြိုတင်ညှိနှိုင်းဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
မကြခင်တောက်ကြနေ့မှာကျင်းပတော့မယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံအဆင့်ကျွမ်းကျင်သူများညှိနှိုင်းဆွေးနွေးပွဲမတိုင်ခင်အလို့သမားရေးဆိုင်ရာကျွမ်းကျင်သူတွေနဲ့မြန်မာအလို့သမားဝန်ကြီးဌာနကတာဝန်ရှိသူတွေဟာဘန်ကောက်မြို့မြန်မာတန်ရုံမှာကြိုတင်ဆွေးနွေးပွဲလုပ်ခဲ့တာပါအလို့လို့ဖြစ်သက်တမ်းကုန်ဆုံးတော့မယ်6နှစ်ပြည့်နဲ့6နှစ်ပြည့်ရှေ့ပြောင်းလို့သမားတွေကိုသက်တမ်းထပ်တိုးပေးမပေးကိစ္စတွေအပါအဝင်အချက်5ချက်ခန့်ကိုဆွေးနွေးဖို့ပြင်ဆင်ထားတယ်ဆိုပြီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အလုသမားရေးဆောင်ရွက်သူဦးမိုးကျိုးကအခုလိုပြောပါတယ
်အဓိကအချက်ကျွန်တော်တို့ငါးချက်ဒါပါပြဆိုင်တော့ထောင်းနေဒီစာစက်တန်းပြည့်တဲ့အလုသမားတွေကိုဆက်လက်စက်တန်းတိုးပေးမလားတကယ်လို့မတိုးပေးခဲ့ဘူးဆိုရင်ထောင်းနေဒီစာစက်တန်းပြည့်တာပဲဖြစ်ဖြစ်ရင်းနေဒီစာစက်တန်းပြည့်တဲ့အလုသမားပဲဖြစ်ဖြစ်ဒီမှာဘက်က CI လို့ခေါ်တဲ့ဤသူမီဝါဖြစ်ကြောင်းစက်တေကအထောက်အစားအစိမ်းရောင်ကြိုက်ဖတ်ဖို့ပေါ့ဗျာထုတ်ပေးမယ် CI ထုတ်ပေးတဲ့နေရာမှာလူကြီးအလုသမားပြင်တစ်စားပဲနဲ့သူတို့မိကိုတဲ့ညီမလုံးမကြီးရဲ့ကလေးငယ်တွေဆိုတာ CI ထုတ်ပေးမယ်ဟာတစ်ချက်ဒီလူသားတွေကိုလည်းထိုင်းတက်ကပကတ်တက်တူပြီးသွားရင်ညီမတို့ကနေ CI ထုတ်ပေးမယ်အနေအထားလေးပေါ့အဲ့ဒါဒုတိယချက်တတိယချက်တွေတဲ့အိမ်သိမ်းမှုလုံးသမားတွေအထူးသဖြင့်သားတွေဟာထိုင်းလူသမားဆောက်ရှောက်မှုအောင်လည်းမရှိဘူးအိမ်သိမ်းမှုအိမ်ပေါ်လုံးသမားတွေအတွက်တော့ပေါ့နီးဥပဒေတော့ရှိတယ်အဲ့နီးဥပဒေနဲ့ညီဆောင်ဝယ်ဆောက်ရှောက်မှုတွေလုပ်ဖို့အပြီးတဲ့ခါမှာထိုင်းနိုင်ငံရောက်မြန်မာလူသမားတွေကိုထိုင်းဥပဒေကဝယ်ဆောက်ရှောက်ပေးဖို့လူကုန်ကူးမှုတွေလုံငန်းငွေနဲ့မှမတော်စားထိခိုက်တဲ့အနာတရားရှိတာအသက်ဆုံးလူမှုတွေမှာထိုင်းဥပဒေပါဖော်ပြထားတဲ့နေ့နေ့ကြီးရောကြီးတွေပြေးဖို့နံပါတ်5ချက်ကတော့အထွေတွေပေါ့အထွေရေးအကိစ္စဆိုတာ PCI တွေပါတွေကိုမြန်မာဘက်ကလုပ်ပေးတဲ့ခါမှာအဲဒီကုန်ကျစရိတ်400ကိုစာရီထဲမှာထည့်တယ်စံဒီစာပေါ့ဆိုင်းပါနဲ့မြန်မာသားနဲ့စံဒီစာထည့်တဲ့အစီအစဉ်လေးကြီးဒီစာရီနိုင်လူမှုရေးကိစ္စတွေကျန်းမာရေးကိစ္စတွေကိုအဖြစ်အပျက်စောစောမောမောနဲ့ဆက်ကကြောင်းကြီးရဆောင်ရွက်နိုင်တဲ့အနေအထားလေးပေါ့အဲ့ဒါတွေကိုစိုက်တက်ကိုမြန်မာဘက်ကဒီပြင်ပြဖို့အတွက်ကြိုးတင်ပြင်ဆင်ကြီးလဲကြဖြစ်ပါတယ
်။ပြီးခဲ့တဲ့လဇန်နဝါရီလ10ရက်နေ့တုန်းကလည်းမြန်မာနိုင်ငံမှာလုပ်ခဲ့တဲ့နှစ်နိုင်ငံအဆင့်အလို့သမားရေးဆိုင်ရာကျွမ်းကျင်သူများဆွေးနွေးပွဲမှာတော့မြန်မာဘက်ကအချက်6ချက်တင်ပြခဲ့တာပါ။လောလောဆယ်6နှစ်နဲ့6နှစ်ဗီဇာသက်တမ်းကုန်ဆုံးတော့မဲ့အလို့သမားတွေက3သိန်းကျော်လောက်ရှိနေတဲ့အတွက်သူတို့ကိုသက်တမ်းဆက်ပြီးတော့တိုးပေးဖို့မဖြစ်နိုင်ဘူးဆိုရင် MOU လို့ခေါ်တဲ့နှစ်နိုင်ငံသဘောတူညီချက်နဲ့ ยามานั่งเงินเด็กกันนี่เป็นลายมาพิลูลูกตมารีเลยแค่แค่ชิดลูท้ายลูกเชนิเป็นกันเลยลูกตมารู้อัจฉริยะสิลานัยเนี่ยสบีเมียมาเป็นการทับยากระวะนั่นเงินตบดูสาจูเอ็มโอยูเนลาร์เลยลูกตมารีฮะสาจูบาดใจนั่นเงินโซยารีก็ตาวิญญูอันเนรารีสาจูมาปาร์เร กรมรีเดซีก็มาตัวยาเบรรวาชันเดสั่งลอยลงเงินดีกว่าตัวยาลุลกันยาราดีสิเนตุลูแต่ช้าลงเงินกุญแจมาเลยลุลเล่ไม่พินิเดจะต้องนาฬิกาอเมียจีจงเนียร์รับบ้าที่จะต้องนาโก้นั่นเงินสุยากาตาวันยูพิเศษไปหมดด้วยลุลตมาเยสาวยันดูริกาเลต้องสุกเจ้าบาร์เลท่านเงินเนี่ยมาเชื่อเจ้าลุลตมาตียาวงอตียาโมเวมาป่าวยันเนซงต้องนั่นเทมเนสีนายเนสุบีนั่นเงินสุยาริกายูซาทาร์บ้าคุณเลสีเมียมาสุยากาลุบีเมสุบีพิโอสุนีเร
ซีไอโลคอร์เรมีดูมีว่าพี่จังเท่าท้าสาวเสียงลบพวกอะไรถ้ายังมีมารีมามาปองจีเน่ตะกอนเสียงไม่ใช่ดาวรีพี่นี่เลยด้วยแค่แค่เรื่องซีไนดีเลยสบีลูกทำไมสาวยันดีดูรีก้าพี่สุนีจ้าบาร์เลยใช่ไหม
มาเอ็มมาตัดดินเปียบุกเกล้าพี่บาร์เลยใช่นะเราไม่มานักเงินสัญญาตัดดินพวกกูติมพี่บ้าไหมดีเน่ด้วยอเมริกันพี่รังสูนี่เนี่ยยินสัญญาเลยมีดาลงจงยิ่งสัญญาเกี่ยวกับเรื่องเทมาเนื้อเคลียร์เลนเนต้าสิ่งยี่สิ่งอาจารย์เพ
မေရိကန်အမျိုးသားထောက်လှမ်းရေးအကြီးအကဲ James Clapper နဲ့ကာကွယ်ရေးဆိုင်ရာထောက်လှမ်းရေးအေဂျင်စီအကြီးအကဲ James Stewart တို့ကဟိုတုန်းကနဲ့မတူဘဲအမေရိကန်ပြည်ထောင်စုအနေနဲ့ပိုးပြီးရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်မှုတွေအကြက်တဲတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီရှေ့မောက်မှာလာရောက်ထွက်ဆိုကြပါတယ်။ဒီအကြောင်းလက်တီကာဟုသတင်းပေးပို့ထားတာကိုကိုအောင်ကဆက်ပြီးတင်ပြပေးမှာပါရှင်။
နောက်ကိုရီးယားနိုင်ငံဟာပလူတိုနီယံထုတ်လုပ်တဲ့ဓာတ်ပေါင်းမှုကိုပြန်လည်စတင်လည်ပတ်နေပြီးမကြာခင်မှာတော့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ပမာဏကိုရရှိနိုင်ပါတယ်။ဒါအပြင်ကွန်မြူနစ်အစိုးရဟာတိုက်ချင်းပြည်မစိုက်တုံးမြစနစ်ပိုအကောင်းလာအောင်လည်းကြိုးပမ်းနေတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။နောက်ကိုရီးယားဘက်ကပယ်ရင်တဲ့ဒုံးကျည်ပြစ်လို့ပြီးနှစ်ရက်အကြာနဲ့၄ချိန်မြောက်နျူကလ িয়ার ဘုံဆန်းသက်ဖောက်ခွဲပြီးသတင်းပတ်အတော်ကြားမှာအခုလိုပြောဆိုလိုက်တာပါ။အမျိုးသားထောက်လှမ်းရေးအဖွဲ့အကြီးအကဲ James Clapper က
ပျောင်ကောင် continues produce
နောက်ကိုရီးယားနျူကလ িয়ার ထုတ်လုပ်ရမှာတုံးတဲ့ပစ်ဆိုင်ဒရပောင်းကိုဆက်ထုတ်နေပြီးဒီလိုသင်းမောကပြင်နိုင်တဲ့ပက်ထင်းတက်ဒုံးကြီးလည်းလုပ်နေပါတယ်။ဒါပြင်အမေရိကန်ပြည်တော်စုထိရောက်အောင်ပြင်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတက်တာဝန်ပြစ်ဒုံးလုပ်ဖို့လည်းအားထုတ်နေပါတယ်
။ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့အီရန်ကြားအီရန်နျူကလ িয়ার အစီအစဉ်ကိုရပ်ပစ်ဖို့သဘောတူညီမှုရယူထားတဲ့ကြားမှာပဲသူရဲ့နျူကလ িয়ার အစီအစဉ်ကိုဆက်ပြီးထိန်းထားဖို့အီရန်ဘက်ကဆုံးဖြတ်ထားတယ်လို့ Clapper ကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်ဖို့ဆုံးဖြတ်ရင်အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုအနောက်နိုင်ငံတွေဘက်ကအပြန်အလှန်အပြင်ရုပ်သိမ်းပေးမယ်ဆိုပြီးဆွေးနွေးခဲ့ကြတာပါ။ဒါအပြင်အိုက်ဇယ်အဖွဲ့ဟာကမ္ဘာလုံးဆိုင်ရာချင်းချောက်မှုကြီးတရက်ဖြစ်နေတယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာထောက်လှမ်းရေးအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Vincent Stewart ကပြောပါတယ်။
ISIL will probably attempt to conduct
ISIL တွေကဥရောပကိုနောက်ထပ်တိုက်ခိုက်ဖို့ကြိုးစားကောင်းကြိုးစားမှာဖြစ်တယ်လို့2016ခုနှစ်အတွင်းအမေရိကန်ပြည်အောင်စုကိုတိုက်ရိုက်တိုက်ခိုက်ဖို့လှုပ်လာမှာပါ
အမျိုးသားလုံခြုံရေးနဲ့စီးပွားရေးအပေါ်အကြီးအမားဆုံးချိန်ကျမှုကြီးထဲမှာရုရှားနဲ့တရုတ်နိုင်ငံမှာအခြေစိုက်ပြီးဆောင်ရွက်တဲ့စိုက်ဘာတိုက်ခိုက်မှုလည်းပါဝင်တယ်လို့ Mr. Clapper ကပြောပါတယ
် Whether China's commitment
to internet access စီးပွားရေးဆိုင်ရာအချက်အလက်ခိုးယူမှုတွေကိုနှိမ်နှင်းမယ်ဆိုပြီးပြီးခဲ့တဲ့စက်တင်ဘာလတည်းကတရုတ်နဲ့အမေရိကန်ပြန်လည်သဘောတူထားပေမဲ့ဒီလိုခိုးယူမှုတွေဆက်ပြီးရှိနေစေတွေ့နေရစေပါ
ဒါပေမဲ့လည်းရုရှားကတော့ NATO မြောက် Atlantic ဆက်ဆံချုပ်အဖွဲ့နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတယ်လို့ Mr. Clapper ကပြောပါတယ်
They're greatly concerned about
တို့ကိုဝိုင်းပတ်ထားတယ်ဆိုတဲ့အနေအထားပေါ်မှာတော့စိုးရိမ်နေပါတယ်။တရားကတော့အမေရိကန်ရဲ့မစ္စိုင်းကာဝေးစနစ်ပေါ်မှာစိုးရိမ်နေတာ
။အင်္ဂါနေ့ကတော့အမေရိကန်သမ္မတဘရက်ဥဘာမားကအမေရိကန်ရဲ့အနေနဲ့အင်တာနက်အသုံးပြုရာမှာကိုယ်ရေးကိုယ်တိုင်အချက်အလက်တွေကိုဘယ်လိုလုံခြုံအောင်ထိန်းသိမ်းမလဲဆိုတာအပါအဝင်စိုက်ဘာလုံခြုံရေးနဲ့ပတ်သက်လို့တိုးမြင့်လှုပ်ဆောင်မဲ့အစီအစဉ်ကိုကြီးညာသွားခဲ့ပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချင်ပါရှင် VOA မြန်မာပိုင်းစာသာပဒေနေ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူရဲ့အစီအစဉ်ထဲမှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့ကျမ်းမာရေးခန္ဓာဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြမှာကတော့
Sister City ရဲ့ပြည်ချေအရ2019မှာကျွန်တော်တို့ကလေးတွေ exchange မှာပညာရေးလက်လက်မှုကိုစတင်ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဆက်လုပ်ပါမယ်။အဓိက
တော့ Fourth Way Sister City နိုင်ငံတကာမော်လမြိုင်ကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ပြောသားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဦးဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ Zika virus ပိုကူးစက်မှုအကြောင်းကိုတင်ပြပေးပါမယ်။ဘရာဇီးနိုင်ငံမှာအဓိကဖြစ်နေပြီးဦးခေါင်းသေးတဲ့ကလေးတွေမွေးစေတဲ့ဒီ Zika virus ပိုဟာမြန်မာနိုင်ငံကိုလည်းကူးစက်လာမှာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေပါတယ်။ချင်းကနေအဓိကကူးစက်တဲ့ဒီယောဂါဘလို့နီးတွေနဲ့မြန်မာနိုင်ငံကိုကူးစက်လာနိုင်ပြီးလက်တလောဘလို့ကာကွယ်မှုတွေလှုပ်တင်ပါတယ်ဒီအကြောင်းမြန်မာနိုင်ငံဆိုင်ရာဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမင်းမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာအခုကဘာမှာဒီဇီကာဗိုင်းရပ်စ်ဆိုဆရာတော့ဖြစ်တာပြက်နေတာတော်တော်များများဒီကမ္ဘာ့ကျန်းမာရေးအဖွဲ့အားစပြီးတော့စိုးရိမ်နေတာကိုတွေ့ရပါတယ်ဆရာအရှိတောင်အရှာမှာလည်းဒီအင်ဒိုနီးရှားတို့ထိုင်းတို့မှာစတွေ့နေရတဲ့အနေအထားတွေဖြစ်တဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံမှာရောဒီဇီကာဗိုင်းရပ်စ်ကဝင်ရောက်လာနိုင်စရာစိုးရိမ်ရစရာအကြောင်းရှိလားဆရာ
ကျွန်တော်တို့နိုင်ငံမှာကဒီဇီကာဗိုင်းရပ်စ်ကိုသိဆောင်တဲ့ ED ဆိုတဲ့ခြင်ရာရှိပြီးပါလေဒီဇီကာဗိုင်းရပ်စ်ကခြင်ရာအဲ့ဒီ ED ဆိုတဲ့ခြင်ကိုဆိုခြင်ကြားပေါ့ခြင်ကြားကခြင်ပုံးပေါ့ထိုက်လို့ဖြစ်ရတဲ့ဆိုတော့ဘာမှနိုင်ငံမှာကူးစက်လာနိုင်ကြရှိရပါတော့ဒီရှင်းရှိပြီလားအဲတော့ကျွန်တော်ကချင်ကြားခေါ်ချင်ပုံးကဟိုတုန်းကကျွန်တော်သွေးလွန်တကွေယောဂဖြစ်တယ်ဒီတိုင်းလည်းသိရအဲအဲ့ဒီချင်ကပဲဒီ virus ကိုသေဆောင်တာပေါ့အဲလက်ရှိဖြစ်နေရတာဘာမှနိုင်ငံမှာမဟုတ်ဘူးလေဟိုလက်တင်အမေရိကန်နိုင်ငံတွေမှာအခုကအိန္ဒိယချင်းဆိုအိုင်းနဲ့ဟိုကအင်ဒိုနီးရှားနဲ့ဖြစ်နေတယ်အဲ့ဒီကချင်တွေကဒီလိုတော့ဟိုနေကူးလာနိုင်မှာမဟုတ်ဘူးလေချင်တကောင်ကအနည်းဆုံးကူးလာတာကမိသားဒီရလောက်ပဲသူကပြန်နိုင်တယ်ပေါ့ဒါပြီးရမကဒီရပြန်နိုင်ကြအကြောင်းမရှိဘူးအဲချင်းကိုကျွန်တော်ကမော်တော်ကားနဲ့ပဲလာနိုင်တယ်ကားထဲမှာပါလေညံထဲမှာပါလာနိုင်တယ်နောက်ထပ်ကချင်းကနေပြီးတော့လူကိုကိုက်လိုက်တော့အဲကိုက်လိုက်တဲ့လူထဲမှာသွေးထဲမှာအိုက်ဖက်စ်ကရောက်နောက်အဲ့ဒီလူကကျွန်တော်တို့ဘုံမှာနိုင်ငံကိုရောက်လာမယ်အဲနိုင်ငံသားနေပေါ့ခုနဖြစ်တဲ့နိုင်ငံကနေရောက်လာပြီးတော့အဲ့ရောက်လာတဲ့လူကိုကျွန်တော်တို့ဒီကချင်းကအက်ကိုက်လိုက်တယ်ကိုက်ပြီးနောက်လူတွေကိုလိုက်ကိုက်မယ်ဆိုတော့ကျွန်တော်နိုင်ငံမှာပြန်သွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာတော့ဒီယောဂရဲ့ဒီဖြစ်ပုံရာဇဝင်လေးပေါ့နော်စတိရတဲ့အကြောင်းလေးနည်းနည်းစပြီးရှင်းပြပေးပါလားဆရာ
ဒီကဗိုင်းရပ်စ်လို့ပြောရအောင်ကဟိုတကယ်စခဲ့တာကအခုမှမဟုတ်ပါဘူးဟို1948ခုနှစ်တည်းကယူဂန်ဒါနိုင်ငံမှာဇီကာဆိုတဲ့တတော်ကြီးရှိတယ်အဲ့တတော်ကြီးမှာဆိုတော့ဆရာအောင်လေးကသူ့ဒီနာပြူကိုမြောက်တကောင်လောင်ရင်ထဲမှာထည့်ပြီးတော့စမ်းတော့အဲ့မြောက်ကချက်ချင်းဖျားလာတယ်အဲ့တော့သူ့ကိုဇူးတွေပါဖောက်ဆစ်ကြည့်တဲ့အခါကျတော့အဲ့ဒီတော့ကျွန်တော်ဇီကာပိုးဆိုတာတွေ့ရတယ်ဗိုင်းရပ်စ်ပိုးပေါ့နော်ဒါပေမဲ့အဲ့ဒီလူကိုဒုက္ခပေးရဆိုတာမသိသေးဘူး1952ကြတော့မှလူမာတာကူးစက်တယ်ဆိုတာကျွန်တော်တွေ့လာတာပါအဲ့မှာဇီကာပြီးပါလို့နာမည်ပေးလိုက်တာပေါ့နော်အခုတော့သိမကြခင်လွန်ခဲ့တဲ့နှစ်လောက်ကဘရာဇီးနိုင်ငံမှာဆယ်လာအတွင်းမှာပဲလူဇီကာဖျားပြီးဖျားကြတာပေါ့အဲ့ဒီမှာပဲတစ်ချိန်ထဲမှာပဲအဲ့ဒီဖျားတဲ့လူတွေရှိတယ်လို့ပဲကိုယ်ဆောင်မိခင်တွေကနေပြီးတော့မွေးလာတဲ့ကလေးတွေကအုံနောက်သေးသေးလေးခေါင်းသေးသေးလေးတွေနဲ့ဒီဆယ်လာအတွင်းမှာပဲ3500လောက်မွေးလိုက်တာအဲ့ဒီမှာလူတွေတော့ကြောက်ကြံသွားတာပေါ့ဒီဇီကာဖျားနဲ့ဒီကိုယ်ကောင်မိခင်ကမွေးလာတဲ့ဥကောင်ပြည့်စုံကလေးတွေနဲ့ဆက်ဆံမှုရှိတယ်ဆိုပြီးတော့တောက်ချက်ချွာရတာပေါ့အဲ့ဒီမှာလည်းကမ္ဘာ့ကျန်းမာရေးအဖွဲ့အရအောင်တို့တကယ်ပဲဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့ဒီ February 2ရက်လောက်ကဒီလူကျန်းမာရေးအရေးပေါ်အခြေအနေဆိုပြီးကြေညာလိုက်တာ
ဟုတ်ကဲ့ဆရာအဲ့တော့ဒီ Zika virus ကူးစက်တာနဲ့ပတ်သက်ပြီးတော့အရေးအကြီးဆုံးသိသင့်တာဆိုရင်ဆရာအဓိကချက်ဘာလို့ပြောမလဲ
အဓိကကဒီကူးစက်တဲ့နိုင်ငံမှာရောဂါဖြစ်နေတဲ့နိုင်ငံကဒီ virus ကိုဟာချင်ရတော့ကောင်လူများတော့ကောင်ပေါ့နော်ကျွန်တော်နိုင်ငံကိုရောက်လာမယ်ဆိုရင်ကျွန်တော်နိုင်ငံကချင်ရစီပြန်ပြီးကူးလာနိုင်တယ်အဲဒီတော့အရေးကြီးဆုံးကတော့ကျွန်တော်သိနေတာကဒီဇီကာဗိုင်းရပ်စ်ပိုးဟာချင်ရနဲ့ပယ်တယ်ဆိုတာပြီးချင်ကိုက်မခံဖို့အရေးကြီးတာပေါ့
ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာတာကိုကြိုသိနိုင်ဖို့အတွက်ပေါ့ဆရာနော်ဘလို့လက္ခဏာတွေကိုသတိထားပြီးစောင့်ကြည့်ဖို့လိုမလဲဆရာ
ဇီကာပိုးပါတဲ့ချင်ကိုက်ခံရတဲ့လူဟာဒ ရင်ပိုင်းအတွင်းမှာပဲသွားဖြားမယ်ကိုယ်လက်တွေလည်းဇာနဲ့ကြိုက်ခဲမယ်အဆင့်မြေတွေနာမယ်ကိုယ်ခန္ဓာမှာအဖုအပိတ်မော်လေး rest လို့ခေါ်တာပေါ့နော်အဲဒီအနည်းငယ်လေးတွေထွက်မယ်မျက်စိနာပေါ့အဲ့ဒါမျိုးတွေတွဲဖြစ်တာကိုတွေ့ရတယ်အဲ့ဒီယောဂတွေကကျွန်တော်တို့နိုင်ငံမှာဖြစ်လို့ဖြစ်တာရှိတဲ့ယောဂမျိုးပဲလေအဲ့ဒါကလည်းရက်ပိုင်းအတွင်းပျောက်သွားတယ်လူတွေ့တဲ့အထိဒုက္ခမပေးတော့ကျွန်တော်တို့ကဒီကပိုးယောဂခံစားလိုက်ရတယ်ဒါပေမဲ့အကြီးကျယ်ဟိုစိတ်ဝင်ပြရတာမျိုးမရှိဘူး။တချို့တွေကြတော့လေအဲဒီကပူအဖျားနေပြီးတော့ခုခန္ဓာစွမ်းအားစနစ်တွေဖြစ်ပြီးခံရတယ်။အာယုံကြောတွေဖြစ်ပြီးခံရတဲ့အကြောင်းကြက်သားတွေပျော့ပြီးတော့အဲဒီရနေတဲ့ဆင်အသက်ရှင်ကြက်သားတွေပါရက်ဆိုင်ပြီးတော့စိတ်ဝင်တဲ့ကုသတာမျိုးရှိတယ်။ဒါကရှားပါလေ။အကြီးကဗိုင်းရပ်စ်ကိုကုသခံလို့လူသိတယ်ဆိုတာတော့မရှိသေးဘူးလို့ကျွန်တော်ကြားသိရတယ်။အဲဒါရေးကြည့်တာကိုယ်ကောင်မိခင်တွေချင်းကြိုက်မခံဘူးပေါ့နော်။ဒါနဲ့ဆက်ဆက်နေရဆိုတော့ကျွန်တော်သိထားပြီ။ခုနောက်မပြုံပြိုးတဲ့ကောင်းတဲ့လေးနဲ့ကလေးတွေမွေးနိုင်ရဲဆိုတော့တောက်မဲ့ဖော်ရအဖြစ်ဆိုးကြီးရှိနေတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေခွဲရခက်တဲ့တဲ့ပေါ့နော်နောက်ထပ်ကောဆရာကြီးဒီဆေးရုံဆေးကန်းတွေမှာစစ်ဆေးနိုင်တဲ့အနေအထားတွေရှိသေးလား
ကျွန်တော်တို့နိုင်ငံအနေနဲ့တွေးစစ်ဆေးဖို့ကသိပြီးတော့ဒီမှာအပြည့်ပြည့်ပစ္စည်းကမသိဆုံးဘူးနိုင်ငံတကာကအမေရိကန်တွေပို့ရပါအဲ့ဒီတွေစစ်ဆေးတဲ့ပစ္စည်းပစ္စည်းတွေကလည်းနိုင်ငံတကာမှာမရောချားသေးဘူးအဲ့တော့ပြဿနာကဘယ်လိုလဲဆိုဒီကဘာသာစိုးကုတ်ပေးမှာရှိနေလားဆိုတော့တွေးစစ်ဆေးပြီးတော့ဒါမသိနိုင်ဘူးအဲ့တော့အရေးကြီးတာကကျွန်တော်လူနာကိုစောင့်ကြည့်ရမှာပေါ့နော်ငငညာတင်လာတဲ့လူတွေဖြားနာလာသလားခုန rest တွေထွက်သလားပေါ့နော်အမီဒီနေထွက်သလားအနေစီတွေနာသလားပေါ့ကျွန်တော်ကဒါစောင့်ကြည့်ပြီးတော့အဲ့လူတွေကိုတမ်းရရှိကျွန်တော်ဝယ်ထားထားမယ်ချင်းမတိုက်အောင်ထားမယ်ပေါ့နော်လူချင်းတော့ခုမှမဟုတ်ဘူးလေလူတွေထားလို့လူချင်းတော့မဟုတ်ဘူးအဲ့ကြားထဲမှာချင်းကြိုက်သွားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အားလုံးခြုံကြည့်လိုက်လို့ရှင်တော့ဒီချင်းအကြိုက်မခံဘူးကအရေးအကြီးဆုံးဖြစ်လာတာပေါ့ဆရာနော်ဒီနိုင်ငံတွင်းမှာကာကွယ်နိုင်မှုအတွက်ကအဲ့ဒီခါကျတော့ဆရာချင်းအကြိုက်မခံအောင်ရှင်းရှင်းတူတူလေးညီလန်းလေးတွေရှင်းပြပေးပါလားဆရာ
အရင်တော့အဲလိုတော့တော့ချင်းလေးမပေါက်ပါအောင်လောက်လန်းနေကြတော့မပမရှိအောင်ကျွန်တော်ကဒီမှာရှိတဲ့ British score လို့ခေါ်တဲ့ချင်းသားချင်းဘုံကကျွန်တော်လက်ခံကောင်ဖြစ်နေတာပေါ့ဒီကြိုတင်ပြီးနှိပ်ကထားမှာပေါ့နော်ဒီချင်းဥကြီးရောနေတော့အောင်ပေါ့ခြုံနဲ့ပိတ်ကောင်းနေတော့ကအိမ်ရင်းဆန်ကိုတနိုင်တယ်ပေါ့လေညောင်ရီပန်းအိုးတို့ကာတာယာတွေကရေလေးရေလေးနည်းနည်းရှိကြနဲ့ဒီချင်းကဥဥနေတာဟုတ်အဲဒီရေမရှိသေးတဲ့ချင်းတကောင်ကဥဥမယ်ဆိုလို့ရှိရင်သူ့ရဲ့ချင်းဥကတစ်နှစ်လောက်ထိခံနိုင်ရ၆ရက်ဒါပေမဲ့သူရေတွေ့လိုက်တော့ပေါက်သွားတယ်ရက်ပိုင်းတွေမှာအဲ့ဒီ box ကနေချင်းတွေထွက်လာမှာပေါ့နော်အဲ့တော့ခုနပြောလို့ချင်း box မှာလောက်လန်းနေရှိတယ်ချင်းတွေလိုက်ပြီးတော့ပုံစံနဲ့ပို့လာတာအင်မတန်ခက်တယ်ချင်းတွေတက်လာတယ်အဲ့တော့ကျွန်တော်လောက်လန်းအဆင့်မှာကျွန်တော်တက်ပြတာပေါ့ဒါကြောင့်လည်းကျွန်တော်ကဖုံးသွန်လေးစစ်စစ်ရေဒီယိုလောက်လန်းချင်းတွေအမှုအောင်လောက်ဖုံးထားပါဒီအသေးသေးလေးကိုသွန်ပြစ်ပါရေဒီယိုမကြာခဏလဲပါနောက်နောက်ရေဒီယိုစစ်ပါဆိုတာကဒီလောက်လန်းတွေကိုကျွန်တော်တက်တာနောက်တစ်ခေါက်ချင်းဖြစ်လာရင်လည်းလူရီကိုမကြိုက်ဘူးပေါ့နော်ခလေးတငယ်တွေအခုသဖြင့်ကျွန်တော်ကချင်းမကြိုက်ဘူးလက်ရှိရင်းကြီးဝတ်ထားရမယ်ပေါင်းမရှိဝတ်ထားရမယ်ဒါမျိုးတွေပေါ့နောက်အချို့တွေချင်းမနာတဲ့လိမ့်စေးတွေလိမ့်တာလည်းရှိပါလားအဲ့တော့အရေးကြီးတာကကျွန်တော်ပြည်သူ့ကျန်းမာရေးအမြင်ကတော့ခလေးကြောင်းတွေပါအိမ်တွေမှာနောက်ချင်းမနာတဲ့ဆေးတွေကျွန်တော်တွေလိုက်ကားတွေတိုင်းထားပြရမှာပေါ့နော်အဲ့ဒီကဘာလဲဆိုတာယနေ့ရှိကာကွယ်ဆေးဆိုတာမထုတ်နိုင်သေးဘူးကုသတဲ့ဆေးလေးတွေချာမရှိသေးဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီနိုင်ငံတကာနေဝင်လာနိုင်တဲ့ယောဂဖြစ်တဲ့အတွက်ဒီနိုင်ငံတော်ဆွေးရအနေနဲ့ဟောဆရာကြီးဘာတွေလုပ်ပေးဖို့လို့လဲ
နိုင်ငံတကာဝင်လာတဲ့လူတွေကိုကျွန်တော်စောင့်ကြည့်တယ်ဒီလူတွေမှာဒီလက္ခဏာတွေများရှိသလားပေါ့နော်အဲ့လိုနိုင်ငံကဝင်လာမဲ့ပါလာမဲ့တဲ့ဆောင်လာမဲ့ကားတဲ့လိမ္မာနဲ့ထည့်လာမဲ့ချင်းတွေကိုတို့ထိမ့်သိမ့်ဖို့ရဲ့ဒါအရေးကြီးပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကျင့်ပေးစာတွေပေးပို့လို့ရတဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရဲ့။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က012-332-5554ကိုခေါ်ဆိုနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့ဈေးကွက်စနစ်ချင့်သုံးတဲ့ဆိုတဲ့ခေတ်မှာတိုင်းသူပြည်သားရဲ့ကျန်းမာရေးအခြေအနေစိုးနေပြီးလူချမ်းသာတစုသားဆေးကုသနိုင်ပုံအကြောင်းကိုဥအောင်ခင်နဲ့ကိုကြကြောသိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်။
ကျမရင်းနဲ့ပညာရေးအခြေခံကောင်းမှတိုင်းပြည်တိုးတက်ဖွံ့ဖြိုးကြောင်းရေးထားတဲ့စာအုပ်စာတမ်းအများအပြားရှိပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့ကျမရင်းနဲ့ပညာရေးဟာအချို့တည်းဆုံးဖြစ်နေပါတယ်။လူရင်းနဲ့နိုင်ရှင်ရင်ကျမရေးကန္တာဟာမနိုင်တဲ့ဝင်ကိုထားနေရတယ်လို့လွန်ခဲ့တဲ့ဧပြီလထုတ်အာရှဖွံ့ဖြိုးရေးဘဏ်ရဲ့ Long Term Scenario for Sustained Growth စာတမ်းမှာဖော်ပြပါတယ်။လူစွမ်းရည်မြင့်တင်ရေးမှာထက်ထက်တန်တန်ရင်းနှီးမြှုပ်နှံဖို့လိုအပ်နေတာကို ဇူလိုင်လထုတ်အာရှဖွံ့ဖြိုးရေးဘဏ်ရဲ့ Unlocking the Potential ဆိုတဲ့စာရမ်းမှာသုံးသပ်ပါတယ်။ကျန်းမာရေးပညာရေးနဲ့တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအပြန်လှန်ဆက်ဆံနေတဲ့ဆိုပေမဲ့မြန်မာအစိုးရရဲ့စစ်တပ်အသုံးစရာပညာရေးကျန်းမာရေးအသုံးစရာနှစ်ခုပေါင်းနဲ့များနေတာနှစ်ပေါင်းကြာလာပါပြီ။အခုအထိစစ်အသုံးစရာပထမဦးစားပေးဖြစ်နေပါလေ။အရှိတောင်အာရှမှာမြန်မာပြည်သူပြည်သားတွေရဲ့ကျန်းမာရေးအခြေအနေဟာအငြင်းပြင်းဆုံးတဲ့အဆိုးဝါးဆုံးဖြစ်တယ်လို့2014နိုဝင်ဘာလထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။စစ်ရေးဟာပထမဦးစားပေးဖြစ်နေတာဘို့နိုင်ငံတည်ဆောက်တဲ့ဘက်မှာအားနည်းနေပါတယ်လို့ဆိုပါတယ်။
အာဆီယံဆယ်နိုင်ငံရဲ့လူသက်တမ်းကိုလေ့လာရင်မြန်မာပြည်သားဟာအသက်အတိုဆုံးဖြစ်နေပါတယ်။ကလေးအသေးအပြောက်အများဆုံးဟာလည်းမြန်မာပြည်ဖြစ်နေပါတယ်။အာဟာရဓာတ်ချို့တက်မှုဟာလည်းမြန်မာပြည်သူပြည်သားရင်ဆိုင်နေရတဲ့အဓိကပြဿနာဖြစ်ပါတယ်။အစိုးရအသုံးစရိတ်ရဲ့တစ်ရာဂိုင်းနှုံးကြော်တာကျန်းမာရေးမှာတုံ့နာမှုတိုင်းသူပြည်သားဟာကိုယ်စိတ်နဲ့ကိုယ်စည်းကူတတ်ရပါတယ်။ကျန်းမာမှအလုလုနိုင်ပါတယ်။ဒါကြောင့်ကျန်းမာရေးအတွက်လိုအပ်တဲ့အခြေခံဝန်ဆောင်လုပ်ငန်းရှိမှသာအလုလုနိုင်စွမ်းလည်းရှိလာမှာဖြစ်လို့စင်ရမှုရောနေသွားနိုင်ပါတယ်။ကျမ်းမာရေးနဲ့လူမှုစီးပွားရေးဆက်ဆက်နေတာမို့ကျမ်းမာရေးအသုံးစရိတ်တိုးလာရင်လူမှုဘဝဖွံ့ဖြိုးတိုးတက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာသုံးသပ်ထားပါတယ်
။ကျမ်းမာရေးအခြေအနေအဆိုးဝါးဆုံးဟာနေဆက်ဒေသတွေဖြစ်ပါတယ်။ထိုင်းမြန်မာနေဆက်ဒေသမှာလူ1,090ဟာငပြားယောဂါရှိကြောင်းသိရပါတယ်။အခုဆိုရင်ဆေးမတိုးတဲ့ငပြားယောဂါမျိုးဖြစ်ပွားနေပြီးမြန်မာပြည်မြောက်ပိုင်းနဲ့အနောက်ပိုင်းအထိပြန့်နှံ့နေကြောင်းကြားသိရပါတယ်။တိုင်းရင်းသားဒေသတွေကိုကုလသမဂ္ဂနဲ့အခြားနိုင်ငံခြားကျန်းမာရေးအဖွဲ့အစည်းတွေကကူညီကြပါတယ်။ကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်က2014မှာဒေါ်လာတန်း900ဘူးလောက်ကျန်းမာရေးအကူအညီပေးပါတယ်။တိုင်းရင်းသားဒေသကိုမဝေနိုင်တဲ့အပြည်ပြည်ဆိုင်ရာအေဂျင်စီတွေဟာဒေသခံအဖွဲ့တွေကတဆင့်ကူညီကြပါတယ်။အပြည့်ရဒေသနဲ့ထိုင်းအခြေစိုက်အဖွဲ့အစည်းတွေဟာပြည်သူ့ကျန်းမာရေးအတွက်တတ်နိုင်သလောက်ဝင်ရောက်ကူညီနေတာနှစ်ပေါင်းကြာပြီဖြစ်ပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဟာအများစုနေထိုင်ရာကျေးလက်ဒေသမှာလူမှုဖွံ့ဖြိုးရေးစီမံကိန်းအကောင့်ထည့်ဖော်နေတာ1994ခုနှစ်ခေတ်ကဖြစ်ပါတယ်။ကျန်းမာရေးပညာရေးနဲ့ရိတ်ခါဖူလုံရေးတွေဆင်းရဲနွမ်းပါသူတွေကိုကူညီထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ရရွာအကျိုးအတွက်ဆောင်ရွက်မဲ့ဆုံးဖြတ်ချက်တွေမှာကိုယ်တိုင်ပါဝင်ပြီးကိုယ်တိုင်အကောင့်ထည့်ဖော်နိုင်တဲ့ကိုထူကိုထလုတ်ကင်နိုင်မှုစွမ်းရည်ကိုမြင့်တင်ပေးဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။အနှစ်20လောက်ကြာတော့ရွာသူရွာသားတွေတိုးတက်ဖွံ့ဖြိုးလာကြတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့မြို့နယ်300ကျော်ရှိတဲ့နဲ့ UNDP လူမှုဖွံ့ဖြိုးရေးစီမံချက်ကိုအကောင့်ထည့်ဖော်နေတဲ့မြို့နယ်က60ပဲရှိပါတယ်။အနောက်တိုင်းနဲ့ဂျပန်ဟာစီမံချက်ရဲ့အလှရှင်တွေဖြစ်ပါတယ်
။မြန်မာပြည်ရဲ့ကျန်းမာရေးအသုံးစရိတ်စုစုပေါင်းပါ20ရာခိုင်နှုန်းကအစိုးရကစိုက်တာဖြစ်လို့80ရာခိုင်နှုန်းကကိုယ့်အိတ်ထဲကစိုက်သုံးရတဲ့ပမာဏဖြစ်ပါလေ။ဒီအထဲမှာ80ရာခိုင်နှုန်းကနိုင်ငံခြားအကူအညီဖြစ်ပါလေ။ပုဂ္ဂလိကဆေးရုံအချို့ပေါ်ထွက်လာပြီးမှစီးရင်သားလူတို့ကတော့ရရဆေးဝါးကိုမြှင်ဝဲနေရပါလေ။ဆရာဝန်ဥယေဟာတထောင်မှတယောက်နှုန်းသာရှိပြီးမြို့ပါစုပြုံနေကြတာများပါလေ။တထေးတွေကတော့ပြည်တွင်းကျမကြီးစနစ်ကိုအယုံအကြည်မရှိတဲ့အတွက်နိုင်ငံခြားအထူးသဖြင့်စင်ကာပူနဲ့ထိုင်းမှာဆေးဝါးကုသကြပါလေ။မြန်မာတထေးတွေထိုင်းစင်ကာပူနဲ့မလေးရှားမှာ2012ကဒေါ်လာတန်150ဘူးစီးစရိတ်3ချောင်းသိရပါတယ်။ကိုပိုင်လေယာဉ်စီးသူတွေတိသဝင်ထွက်နိုင်တဲ့ Business Aviation Center ကိုရန်ကုန်လေစိတ်မှာ2014ကဖွင့်ပြပါတယ်။ရက်လေယာဉ်အသေးစားကိုစင်းလုံးကလူနာတင်လေယာဉ်အဖြစ်အသုံးပြုပါတယ်။လက်စင်၄ချိန်လူနာတင်ဂျက်လေယာဉ်အဝင်ထွက်ရှိကြောင်းဒီဇင်ဘာ25ရက်နေ့ထုတ် 11 media သတင်းမှာဖော်ပြပါတယ်။ငွေရှင်ကြေးရှင်နဲ့ဒေါ်လာဘုံချုပ်တွေနိုင်ငံခြားမှာလွတ်လပ်စွာဈေးကူနိုင်အောင်စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းည9:00မှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတိုက်ရိုက်ထုတ်လွှင့်ခြင်းတဲ့တပြင်းညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တိုင်းရင်းသတင်းရွာလွာရဲ့အလှက်ပါထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင်။
အပတ်စ င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNY တော့ဒါရိုက်တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်လွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်တွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာကိုရခိုင်မျိုးသားပါတီကနေခန့်အပ်ခံခဲ့ရတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့စ်ဝေးမျိုးတို့ဟာမြန်မာမျိုးတော်အဖြစ်သဘောတူညီမှုလက်မှတ်ရေးထိုးခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါတင်းတွေကိုနေကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့တွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကကြောင်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်အတွင်းမှာတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးဖေဖော်ဝါရီလ10ရက်နေ့အထိနှစ်ဖက်တိုက်အင်အားတွေအပြိုင်ဖြစ်နေကြပါတယ်။ဖြစ်ပွားတဲ့တိုက်ပွဲကြောင့် RCSS SSA ကိုထောက်ခံတယ်လို့ယူဆတဲ့ကြောင်မဲမြို့နယ်မန်းကုန်းနဲ့တော့ညွာကနေအိမ်ခုနှလုံးကို TNLA ကမီးရှို့လိုက်တယ်လို့နေအိမ်မီးရှို့ခံရတဲ့ဒေါ်ပနမ်ခမ်ကပြောပါတယ်အဲ့ဒီကိစ္စကိုဒေတာအတွင်ရောက်ရှိနေတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကအတည်ပြုပေမဲ့ TNLA ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆိုထားပါတယ
်ဖေဖော်ဝါရီလ10ရက်နေ့ကစတင်ကျင်းပခဲ့တဲ့ဒုတိယကြိမ်ရခိုင်ပြည်နယ်လွှတ်တော်မှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာနှစ်ခုစလုံးကိုရခိုင်မျိုးရပါတီကကိုယ်စားလှယ်တွေခန့်အပ်ခြင်းခံခဲ့ရပါတယ်။ရခိုင်မျိုးရပါတီကဘုန်းကျုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစံကျော်လှကိုလွှတ်တော်ဥက္ကဋ္ဌအဖြစ်အစိုးတင်သွင်းရမှာပြိုင်ဘက်မရှိအရွေးခံရတာဖြစ်ပြီးရတိတောင်မြို့နယ်ကိုယ်စားလှယ်ဦးဖူးမင်းကိုတော့ဒုဥက္ကဋ္ဌအဖြစ်အတီးပြုခန့်အပ်ခဲ့ကြတာပါ။လက်ရှိမှာရခိုင်မျိုးရပါတီကနေရခိုင်ပြည်နယ်အစိုးရကိုဦးဆောင်ဖွဲ့စည်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာရခိုင်မျိုးရပါတီက22နေရာနဲ့အများစုအလံရထားပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ကံပြိုးပါတီက3နေရာနဲ့ချင်းရေးရလွှတ်တော်ကိုယ်စားလှယ်3နေရာတပ်မတော်သားကိုယ်စားလှယ်12နေရာလို့ဖြစ်ပါတယ
်ချင်းပြည်နယ်ရဲ့ဝင်ကြီးချုပ်ဖြစ်လာမယ်လို့လူအများကခန့်မှန်းထားတဲ့ချင်းပြည်နယ် NLD ဥက္ကဋ္ဌဥဆိုဘွဲ့ကိုပြည်နယ်လွှတ်တော်ဥက္ကဋ္ဌအဖြစ်ဖေဖော်ဝါရီလ9ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွှတ်တော်ပထမပုံမှန်အစည်းအဝေးကနေခန့်အပ်အတည်ပြုလိုက်ပါတယ်လွတ်တော်ဒုဥက္ကဋ္ဌအဖြစ် NLD ပါတီကဥအောင်တန်းကိုချင်းပြည်နယ်လွတ်တော်ပထမပုံမှန်အစည်းအဝေးမှာခန့်အပ်အတည်ပြုခဲ့ကြပါတယ်ချင်းပြည်နယ်ဝန်ကြီးချုပ်နေရာကို NLD ပါတီတဲကသာရွေးချယ်ခန့်အပ်မယ်လို့ဥဆိုဘွဲ့ကပြောပါတယ
်မွန်တီတလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌနာတိုက်ဟာအသက်85နှစ်အရွယ်လူကြီးယောဂာနဲ့ကွယ်လွန်ခဲ့ပါတယ်စနေနေ့ညနေပိုင်းမော်လမြိုင်မြို့မြန်တရာရက်ကွက်နေအိမ်မှာကွယ်လွန်ခဲ့တာပါ။နာတိုက်ဟာကြောင်းလမ်းဘဝကနေကွယ်လွန်တဲ့အချိန်ထိမွန်စာပေနဲ့ယဉ်ကျေးမှုရေးအမျိုးသားရေးကိစ္စတွေမှာတဆိုင်မမကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့တွဲဖက်သွင်းရေးမှူးနိုင်စံသိန်းကပြောပါတယ်။နာတိုက်ဟာမော်လမြိုင်မွန်စာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌကနေ2010ခုနှစ်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီစတင်ဖွဲ့စည်းတဲ့အခါမှာဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တယ်လို့2013ခုနှစ်မှာပါတီဥက္ကဋ္ဌကိုတာဝန်ယူခဲ့ပါတယ်။ ANDP ဥက္ကဋ္ဌနာတိုက်ကွယ်လွန်သွားတဲ့အတွက်ပါတီရဲ့ဥက္ကဋ္ဌနေရာမှာဒုဥက္ကဋ္ဌတွေကလည်းဆက်လက်တာဝန်ယူသွားမယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့တွဲဖက်သွင်းမှုနိုင်စံသိန်းကပြောပါတယ်။
ဖေဖော်ဝါရီလ17ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အမျိုးသားနေမှာပြည်တွင်းပြည်ပကရင်လူမျိုးတွေရှိရာဒေသမှာအမျိုးသားနေကိုအတိမတ်ပြုတဲ့အနေနဲ့ကရင်အလံလွင့်ထူပေးဖို့နဲ့ကရင်ရိုးရာဝတ်စုံကိုလည်းဝတ်ဆင်ပေးဖို့ခင်ယူကရင်အမျိုးသားအစည်းအရုံးဘဟုကနေတိုက်တွန်းနှိုးဆော်ထားပါတယ်ကရင်အမျိုးသားနေဟာကရင်အမျိုးသားလုံးနဲ့သက်ဆိုင်တဲ့အတွက်ကရင်ရှိတဲ့နေရာတိုင်းမှာနှိုးနှိုးကြားကြားရှိပြီးတတိထားနိုင်ဖို့ကရင်လူမျိုးတွေကိုနှိုးဆော်တာလည်းဖြစ်တယ်လို့ KNU တွဲဖက်တွင်ရင်မှုတစ်ဘဒုစောသောတီပွဲကပြောပါတယ
်ရခိုင်ပြည်နယ်သွင်းမှာလှုပ်ရှားနေတဲ့ရခိုင်တပ်မတော်အနေနဲ့ငိမ့်ချမ်းရေးဆိုလက်နဲ့ဆွန့်လွတ်ဖို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဦးဆောင်တဲ့အဖွဲ့ကနေစစ်သွေးမျိုးအထင်ကရဆရာတော်တွေကိုရှောက်သားအကူအညီတောင်းဆိုခဲ့ပါတယ်။ရခိုင်တပ်မတော်ကလည်းလက်နက်နဲ့ငြိမ်းချမ်းရေးလဲလှယ်မှဆိုရင်အပြစ်တွေကိုလည်းခွဲလွတ်ပေးသွားမှာဖြစ်တယ်လို့ရခိုင်တပ်မတော်နဲ့ပတ်သက်တဲ့သူတွေကလည်းပြန်လှုပ်ပေးမယ်ဖြစ်ကြောင်းပြည်နယ်ဆိုရဘက်ကလည်းပြောဆိုခဲ့တယ်လို့စစ်သွေးမျိုးဆွေစည်တီကျောင်းတိုင်ဆရာတော်ဦးအရိယာဝန်တကမိတ်ကြားခဲ့ပါတယ်။ ယခိုင်တမတော်အနေနဲ့ကတော့လက်နဲ့ဆွရမယ်ဆိုတဲ့အစိုးရရဲ့ပြောဆိုချက်ပေါ်မှာလက်မခံဘူးလို့တုတ်ပြန်ပြောဆိုခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့စ်ဝင်းမြို့တို့ဟာမြေအမမြို့တော်အဖြစ်သဘောတူညီမှုစာချုပ်လွှာကိုဖေဖော်ဝါရီလ၄ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ကြပါတယ်။မြေအမမြို့တော်ဖြစ်ခဲ့ရင်ဘလို့မျိုးလင့်ချက်တွေရှိလာနိုင်ပြီးဘလို့အလားအလာကောင်းတွေရှိလာနိုင်လဲဆိုတာကိုမီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်မော်လမြိုင်မြို့နယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကဖော့ဝဲမြို့တို့ညီမမြို့တော်ဖြစ်လာဖို့အတွက်ဘလို့ကြိုးပမ်းခဲ့လဲဆိုတာကိုဖော့ဝဲ Sister City International ရဲ့မော်လမြိုင်ကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ကအခုလိုပြောပါဗျာ
။ကျွန်တော်စပြီးတော့စူးစမ်းခဲ့တာ။ကျွန်တော်တို့ဘက်မှာရှိနေတဲ့ American Community ဘက်မှာရှိနေတဲ့မြန်မာ Community နဲ့ကျွန်တော်တို့ပြန်ဆောင်ပါတယ်။ပြန်ဆောင်ပြီးတော့ကျွန်တော်တို့ဒီအပြင်းအဆိုးရတယ်ပြီးတော့ပြည်ထောင်စုအဆိုးရတယ်နဲ့ကျွန်တော်တို့ဆက်သွယ်မေးမြန်းပြီးတော့ဒီစီစဉ်ကိုလက်ခံနိုင်ဖို့ကျွန်တော်တို့စူးစမ်းရတာ။
မြန်မာမျိုးတော်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအနေနဲ့ဘညာရေးဖလှယ်မှုကဏ္ဍကိုလှုပ်ဆောင်သွားမယ်လို့လည်းဒေါ်မင်းမြင့်နန်းတင်ကအခုလိုဆက်ပြောပါဗျာ။
ကျွန်တော်တို့ဒီ Sister City ရဲ့ဖြစ်ချက်အရ2019မှာကျွန်တော်တို့ကလေးတွေ exchange ပေါ့ဘညာရေးလက်လက်မှုကိုစတင်ဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လုပ်ပါမယ်။အတိတ်ကတော့အသက်21နှစ်အောင်ဒီအကြောင်းကြားနေဖြစ်ပါတယ်
။ Fort Wayne နဲ့မော်လမြိုင်ညီမမျိုးတော်လုံနိုင်ချင်းအဖြစ်မွန်ပြည်နယ်ရဲ့ဖွေးဖွေးတိုးတက်မှုရှေ့လာလာကောင်းလာလိုက်မယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ကသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
။သူတို့ရဲ့ရည်မှုသူတို့ရဲ့အတွေ့အကြုံတွေနဲ့ဒီလာမယ်။သူတို့ဖြစ်ကျောင်းသားကလေးတွေဒါတွေကိုသူတို့ကိုပိတ်ကောင်းမယ်။ပိတ်ကောင်းတော့လေ့လာကြမယ်။ဒါတွေလုပ်ချင်အားဖြင့်ပြစီအောင်ပြင်ချင်လာပြီးတော့မွန်ပြည်နယ်ကိုအရှေ့အစပြုခဲ့တဲ့ပုဂ္ဂိုလ်တွေပဲ။ပို့ပြီးတော့မှတို့တက်ဖို့ကြားလာလိမ့်မယ်အပြင်ကျလာလိမ့်မယ်။ဒါကြောင့်မွန်ပြည်နယ်အတွက်ရှေ့လာမယ်ကောင်းတယ်လို့ပြောပြတယ်
ညီမမျိုးတော်ဖွဲ့ဟာဇန်နဝါရီ25ရက်နေ့ကဖော့ဝိုင်းမျိုးတော်ဝန်ရောင်းခန်းမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပြီးတော့ဖေဖော်ဝါရီ6ရက်နေ့မှာမွန်ပြည်နယ်အစိုးရဖွဲ့နဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြတာပါဖော့ဝိုင်းမျိုးဟာဂျပန်နိုင်ငံတကာအိုကာမျိုးဘိုလန်နိုင်ငံပလော့မျိုးဂျာမနီနိုင်ငံကီရာမျိုးနဲ့တရုတ်နိုင်ငံတိုင်းဆုံမျိုးတို့နဲ့လည်းညီမမျိုးတော်ဖြစ်တည်တောင်းထားခဲ့ကြပြီးတော့မော်လမြိုင်မျိုးဟာ၅ခုမြောက်မျိုးတော်ဖြစ်သဘောတူလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြန်မာတပ်တွေဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းနေရွှန့်ခွာလာသူစစ်ပြေးဒုက္ခသည်တွေကိုရခိုင်ပြည်နယ်အစိုးရကနေကြောက်တော်နဲ့မြောက်ဦးမြို့နယ်ကကျေးရွာတွေမှာလုံချင်းနေအိမ်တွေဆောက်လုပ်ပေးပြီးနေရာချပေးနေပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းကစိုက်ပိတ်ဒုက္ခသည်တွေကိုနေအိမ်ဆောက်ပေးနေတာနဲ့ပတ်သက်လို့အကူအညီပေးရေးတွေလှုပ်ဆောင်နေတဲ့ဝန်လဖောက်ဒေးရှင်းကဒါရိုက်တာဥခိုင်ကောက်စင်ကအခုလိုပြောပါတယ
်အိမ်ဆောက်ပေးတာကတော့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အစီအစဉ်နဲ့ဒါတောက်တော်မြို့နယ်ရမတင်ကျေးရွာနဲ့မြောက်မြို့နယ်ဇေဒီရောင်ရောဟောက်မှာဆက်ပေးထားပါတယ်အဲ့ရအရင်သင်္ကန်းလေးစိတ်နာတယ်နဲ့ပြည်တယ်လို့ရှိတယ်။တော့ချောင်းဝင်းမရှိဘူး။ဒီလိုရဲ့တက်ကအိမ်ရှိတာထက်ဒီလိုရဲ့တမောင်ကြောင်အလုတ်ကိုခွင်းလန်းရှိနေဘူး။အဲ့ဒါကအဓိကပြဿနာပါ။
အဲ့ဒီဒုက္ခသည်တွေကိုမြောက်ဦးမြို့နယ်ကကြည်ရပြင်းစီတီတောင်တောင်ဦးကျောက်တော်မြို့နယ်ကရွာမြောင်ပောင်ကြည်ရွာနဲ့ပုံနှကြွမြို့နယ်ကတရားစိုးကြည်ရွာတွေမှာရခိုင်ပြည်နယ်အစိုးရကနေလုံရှင်းနေအိမ်တွေဆောက်ပြီးနေရာရှထားပေးတာပါဒီဒုက္ခသည်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလကုန်နဲ့ဇန်နဝါရီလလဆက်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ဘိုင်ဤစင်တာဒါဆတဲ့ကြည်ရွာတွေကဒေသခံ200ကျော်ဟာမြောက်ဦးမြို့နယ်ကြည်ရပြင်းစီတီတောင်နဲ့ကျောက်တော်မြို့နယ်ရွာမြောင်ပောင်ကြည်ရွာတွေကိုထွက်ပြေးခိုးလုံလာကြတာပါရမပြန်ကြည့်ရမှာခိုးလုံနေတဲ့ဒုက္ခသည်တို့ကတော့သူတို့ရဲ့လက်ရှိနေထိုင်ရတဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။ဒုနေအလောက်တော့အဆောင်ရမပေးပါ။ယင်းနေ့နေ့ဒီအစား
အရင်နေရာမှာလောက်တော့အဆင်မပြေဘူး။မိုးနဲ့လေနဲ့ကြာရင်လည်းမိုးမလုံလေမလုံဖြစ်နိုင်တယ်။အကာအကွယ်လည်းမရှိဘူး။အခုလုံးလုံးစစဲတော့စားစရာတော့အဆင်ပြေပါတယ်။ဒီတလကျော်အတွင်းကျွန်တော်တို့ကုနေရာကိုမတော်ရဘူးဆိုရင်ကျွန်တော်တို့အခက်အခဲရှိလာနိုင်တယ်။လက်တလို့ချင်းနေမှာတော့ရေအခက်အခဲရှိနေတယ်။
လရှိမှာသူတို့တော့စားဝတ်နေရေးပြဿနာကိုအရေးဖအဖွဲ့စစ်တွေနဲ့အလှူရှင်တွေကကူညီပေးထားကြပေမဲ့ရေရှည်မှာအခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။နေရဲဆန့်ခွာလာကြတဲ့ဒုက္ခသည်တွေကနေရဲရမှာကြန့်ရှိခဲ့တဲ့စိုက်ခန်းတွေအိမ်မွေးတိရစ္ဆာန်တွေနဲ့စုဆုပ်ထားခဲ့တဲ့စိုက်ဝတ်တွေရှိနေတဲ့အတော့နောက်ဆန်တောင်းနေရတဲ့အခြေအနေကိုလည်းအဲ့ဒီဒုက္ခသည်ကပြအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ကဟာရေးရှိသူကိုကျွန်တော်ရမှာကြံကားတော့အားမပေါ့အများဆုံး
ကျွန်တော်တို့မှာကြံခဲ့တဲ့ပစ္စည်းတွေကိုကျွန်တော်တို့အဲ့ဒီမှာကြံခဲ့တာကတော့မငင်းခင်ကြံတဲ့လူ၊လဲကြံတဲ့လူ၊နွားကျဲဝက်ကြံတဲ့လူအမျိုးမျိုးရှိကြတယ်။ကျွန်တော်မှာတော့ကျွန်း1,900လုံးရှိနေပါတယ်။ကစိုးဝခင်6ဧကာ၊မရုတ်ခင်လည်းရှိနေတယ်။အဲ့ဒီအတွက်အဲ့ဒါတွေကိုပြန်သိမ်းဖို့၊နေရာကိုပြန်ဖို့အခက်အခဲတွေရှိနေတာပေါ့နော်။
ဒုက္ခသည်တွေဟာသူတို့နေရက်ကိုပြန်သွားလိုကြပေမဲ့နောက်ထပ်တိုက်ပွဲတွေဖြစ်လာမှာနဲ့သူတို့ကြည့်ရတယ်မှာစိုက်တက်ကနေရာယူထားတဲ့အတော့မပြန်ရေးဖို့ဖြစ်နေတယ်လို့ဝင်လာဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောက်စင်ကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ဆန်မြို့နယ်နမ်ခမ်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA
နဲ့တအောင်းပလောင်လူမြောက်ရေးတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးနေအိမ်တချို့မိရှို့ဖြစ်စည်းခံခဲ့ရပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
ထိုင်းနိုင်ငံအခြေစိုက်ဗီအန်အိုင်ဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေနေ့ညတရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်။
သမရဘူးဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ၃ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ၁၈ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ။ 59ကိုစလုံးကိုပြင်မလားဆိုင်းကမလားဒေါ်ဆန်းစုကြည်သမရဖြစ်လာမလားမဖြစ်ဘူးလားစတဲ့မေးခွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆွေးနွေးကြတာတွေကလည်းရှိနေတာပါ။ဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလား။အခုလာမယ့်စနေနေ့ည8:00လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ်။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လေလိုင်းဆွေးနွေးခွင့်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံကပြည်တွင်းစစ်ကိုအဆုံးသတ်ဖို့အဖြစ်ရှားနေတဲ့ဂျာမနီနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲစီးရီးယားမှာအပြစ်ရဖို့ရုရှားကကန့်လန့်လိုက်ပါတယ်။ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဂျနေဒီဂီလ်တလော့ဖ်ကမလတရနေ့မှာစပြီးတော့အပြစ်ရဖို့ကန့်လန့်လိုက်တာပါ။စီးရီးယားမှာသမ္မတဘရှားအာဆတ်ကိုဖျောက်ချဖို့ကြိုးစားနေတဲ့တပုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင် IS တွေနဲ့တိုက်ပွဲတွေကြောင်း9နှစ်အတွင်းလူပေါင်း2သိန်းခွဲကျော်တည်ဆုံခဲ့တာဟာနှစ်ပေါင်းများစွာအတွင်းကမ္ဘာပေါ်ကလူသားတွေအပေါ်အကြီးမားဆုံးကပ်ဘေးဆိုင်ရောက်မှုကြီးလည်းဖြစ်ပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ကဥရောပကိုလူခိုးသင်းမှုစ조사နေသူတွေကိုတားဆီးဖို့ AGM ပင်လယ်စီသင်းမောတွေစေလွှတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ရဲ့ထောက်ခံမှုနဲ့ဒီကနေ့မှအခုလိုဆောင်ရွက်လိုက်တာပါ။ NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဟာဒုတိယနဲ့နောက်ဆုံးနေ့ရဲ့အဖြစ်ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။အမေရိကန်ပြည်သူ့မှာပထမဆုံးချိန်ကျင်းပဖို့ရှိနေတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာသမ္မတဦးသိန်းစင်တက်ရောက်မှာမဟုတ်ဘဲသူကိုယ်စားဒုသမ္မတဦးညံထွန်းတက်ရောက်မှာဖြစ်ပါတယ်။မကြာခင်တာဝန်ကနေအနားယူရတော့မယ့်သမ္မတဦးသိန်းစင်အနေနဲ့ဒီထိပ်သီးအစည်းအဝေးကိုအခြားအာဆီယံခေါင်းဆောင်တွေနဲ့အတူတက်ရောက်မယ်လို့မူလကအစီအစဉ်ရှိထားပေမဲ့အကြောင်းမျိုးမျိုးကြောင့်မအားလက်တဲ့အတွက်သမရဦးသိန်းစင်တက်ရောက်နိုင်ခြင်းမရှိဘူးလို့သမရရုံးကအတည်ပြုပြောပါရယ်ဒီထိပ်သီးအစည်းအဝေးကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်ဒ်မှာဖေဖော်ဝါရီ15ရက်နဲ့16ရက်နေ့မှာအမေရိကန်သမရဘရက်အိုဘားမားကတာဝန်ယူဦးဆောင်ကျင်းပမှာဖြစ်ပါရယ်2004ခုနှစ်ကဗြိတိန်တာမတ်ကိုတိုက်ခိုက်မှုကြောင့်အစ္စလာမစ်စစ်သွေးကြခေါင်းဆောင်တဦးနဲ့သူ့ကိုကူညီသူ2ဦးပေါ်ချမှတ်ထားတဲ့တေဒံကိုဘင်္ဂလားဒေ့ရှ်တရားရုံးတရုံးကထပ်မံအတည်ပြုလိုက်ပါတယ်။တရားမဝင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Hakatul Jihad El Islami အဖွဲ့ရဲ့အကြီးအကဲ Mufti Abdul နဲ့ Hanan နဲ့သူ့နောက်လိုက်2ဦးရဲ့အယူခံကိုအထက်တရားရုံးကပယ်ချလိုက်တာပါ။
တည်ရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရေးမှုကမှကင်ပျူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Sidney Franklin ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24.25 32.50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောက်ပါ
This program has come to you from the Voice of America, Washington.